Welcome to the Voice of America in Burmese.
VOA American တိုင်းရဲ့2019ခုနှစ်မေလ13ရက်တောက်ချာနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Thermometer 32-40-48 ဒုကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းနားဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်းပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပေါ့။ဒီမနေ့ခင်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါ။ American သမ္မတ Donald Trump ဟာအထူးစုံစမ်းစစ်ဆေးမှု Robert Mueller ကပြဿနာရှာသူတယောက်ဖြစ်နေတိုက်ခိုက်ပြောဆိုလိုက်ပါတယ်။ Israel လက်တော်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲအသစ်ကျင်းပမယ်အတွက်စိတ်မကောင်းကြောင်းသမ္မတ Trump ကပြောကြားလိုက်ပါတယ်။မြန်မာသမ္မတဦးဝင်းမင်းဟာအိန္ဒိယဝန်ကြီးချုပ် Narendra Modi ရဲ့ဒုတိယချိန်မြောက်ဝန်ကြီးချုပ်တက်တန်းအတွက်ကျန်းသစ္စာကျင်းဆိုပွဲကိုတက်ရောက်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါ။ကိုရဲမစွေရင
်ထိတဲ့ရောက်သတင်းတွေအပြင်နားဆင်ရမယ့်သတင်းလာတွေထဲမှာတော့ရခိုင်ပြည်နယ်အင်တိုင်ရွာလူတက်မှုကြောင့်အပြစ်ပေးခံခဲ့ရတဲ့တပ်မတော်သားတွေကိုပြည်ရဲ့မစေခင်လူငင်းချမ်းသာကွေးပေးလိုက်တာနဲ့ပတ်သက်ပြီ
းခဲအယူခံတင်လိုက်မင်းတို့ငါပြန်လှုပ်ပေးလိုက်မယ်ဆိုလှုပ်ပေးလိုက်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကတပ်မတော်ကိုနှောင်းမှုနိုင်သွားမရှိဘူးတပ်မတော်ကငါတို့လှုပ်ချင်တာလှုပ်လို့ရတယ်ဆိုတဲ့အခြေအနေ
လူခွေရေးရှင်းနေဦးမင်းလွယ်ဦးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှကြားကြရမှာပါဒါအပြင်ဒီဒေးလိုလူသိများတဲ့ဒုတိယကမ္ဘာစစ်မဟာမိတ်တပ်တွေရဲ့နော်မန်ဒီစစ်ဆင်ရေးမှာတိုက်ပွဲဝင်ပေးဆက်ခဲ့သူတွေအတွက်တိစောက်ထားတဲ့စိတ်ပိတ်မှန်အကြောင်းနဲ့ဆစ်လီတောက်သုံးသူတွေအပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့သတိပေးချက်တွေကိုလည်းသတင်းတွေအပြည့်မှာတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးတော့ဒီကနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကကြောပြပေးပါမယ်ခင်ဗျာ။
American သမ္မတ Donald Trump ကအထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့အစီရင်ခံစာအရသူဟာအပြစ်ကင်းသူတယောက်ဖြစ်ကြောင်းထပ်တလဲလဲပြောရင်းစုံစမ်းစစ်ဆေးမှုကိုဥဆောင်တဲ့ FBI ထောက်လိုင်းအကြီးအကဲဟောင်း Mueller ဟာပြဿနာရှာသူတယောက်ဖြစ်နေတိုက်ခိုက်ပြောဆိုလိုက်ပါတယ်2016 American သမ္မတရွေးကောက်ပွဲမှာ Russia ဆွတ်ဖက်မှုရှိမရှိနဲ့တရားရေးမှာသမ္မတရဲ့ဂျောင်းဝင်နှောက်ယှက်မှုရှိမရှိသူ့ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးမိုလာကချပြခဲ့ပြီးနောက်တနေ့မှာပဲသမ္မတကမိုလာကိုအထူးစုံစမ်းမှုအဖြစ်နဲ့မရွေးချယ်သင့်ခဲ့ကြောင်းနဲ့မိုလာဟာသမ္မတထရမ့်ကိုမနှစ်သက်တဲ့သူတယောက်ဖြစ်ကြောင်းသမ္မတအင်ဂျူမာချက်သပရင်းနေကတရင်တောက်တွေကိုပြောဆိုခဲ့တာပါဒါအပြင်မိုလာက FBI အကြီးအကဲပြန်ပြီးဖြစ်ချင်နေပေမဲ့သူကညှင်းဆိုခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့မော်လာဟာသူ့ရဲ့အရင်ယာလူဖြစ်တဲ့ FBI အကြီးအကဲယာလူကိုပြန်လဲရယူလို့ကြောင်းပြတ်တာမှုကိုတခါမှမတွေ့ရတယ်လို့သမရနဲ့ပတ်သက်ပြီးနိုင်ငံရေးဆိုင်ရာသူ့အမြင်ကိုလည်းတကြိမ်မှလူသိရှင်ကြားမပြောဆိုခဲ့ပါဘူးသမရကတော့မော်လာဟာသမရထရမ့်အလုတ်ဖြုတ်ပစ်ခဲ့တဲ့ James Comey ရဲ့မိတ်ဆွေရင်တူဖြစ်ကြောင်းနဲ့သူနဲ့မော်လာတို့ဟာအလုတ်ကိစ္စနဲ့ပတ်သက်ပြီးစကားများခဲ့ပူတယ်လို့ပြောပါတယ်ဗော်တဖူးနေတုန်းကမော်လာက2016ရွေးကောက်ပွဲကာလအတွင်းသမရထရမ့်မဟုတ်မမှန်လုပ်ခဲ့တဲ့ဆိုတော့လုံလောက်တဲ့တက်တည်မရှိဘူးလို့ပြောပါတယ်ဒါပေမဲ့တကယ်လို့သမရကဘာရာဇဝတ်မှုမှမကျူးလွန်ခဲ့ဘူးလို့ရှင်းရှင်းလင်းလင်းယုံကြည်ခဲ့ရင်စုံစမ်းစစ်ဆေးမှုလုပ်ခဲ့ပြီးတဲ့နောက်ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဒါကိုသူထည့်သွင်းရေးသားမှာဖြစ်ကြောင်းပြောကြားခဲ့တာပါ
အမေရိကန်သမ္မတကအစ္စရေးမှာလွှတ်တော်ကိုဖျက်သိမ်းရပြီးမကြုံစဘူးဒုတိယကြိမ်ရွေးကောက်ပွဲတွေစောကျင်းပဖို့လွှတ်တော်ရဲ့မဲခွဲဆုံးဖြတ်ခဲ့ရတဲ့အပေါ်စိတ်မကောင်းကြောင်းပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူနဲ့နှိစက်တဲ့သမ္မတဒေါ်နယ်ထရမ့်ကအခုလိုအစ္စရေးမှာဖြစ်ခဲ့ရတာကဆိုးလွန်းကြီးတယ်။အခုလိုဖြစ်ဖို့မလိုအပ်ပါဘူးလို့ဝါရှင်တန်ကနေပြောလိုက်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟူအနေနဲ့ညွန်ပေါင်းအစိုးရဖွဲ့ရဲ့ညှိနှိုင်းမှုမအောင်မြင်တဲ့နောက်မှာဣသရေလလွှတ်တော်အမတ်တွေကအခုလိုလွှတ်တော်ဖြတ်သိမ်းဖို့နဲ့ရွေးကောက်ပွဲတက်ကိုစက်တင်ဘာ18ရက်နေ့မှာကျင်းပဖို့84မဲ45မဲနဲ့ဆုံးဖြတ်ခဲ့ကြတာပါတကယ်တော့ဧပြီလ9ရက်နေ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဝန်ကြီးချုပ်နေတန်ယာဟူအနေနဲ့အစိုးရသစ်ဖွဲ့ဖို့တနေ့ဗိုလ်တော်နေ့အထိအချိန်ရခဲ့ပြီးသူ့ရဲ့ Conservative Party Lukit Party နဲ့ Ultra Orthodox လွှတ်တော်ကိုယ်စားလှယ်တွေနောက်ကာကွယ်ရေးဝန်ကြီးဟောင်းအဗစ်တော်လီဘာမန်ဦးဆောင်တဲ့တခြား Conservative အုပ်စုတွေနဲ့ပေါင်းပြီးညပေါင်းစုရဖွဲ့နိုင်ဖို့မျှော်လင့်ခဲ့တာပါဒါပေမဲ့ဘာသာရေးယူဆပြင်းထန်သူဂျူးလူမျိုးတွေကိုတခြားဣသရေလနိုင်ငံသားလူငယ်တွေလိုပဲစစ်မှုထမ်းခိုင်းဖို့ကာကွယ်ရေးဝန်ကြီးဟောင်းလီဘာမန်ရဲ့တောင်းဆိုချက်ကိုဝန်ကြီးချုပ်နဲ့ Ultra Orthodox တွေကငြင်းဆန်ခဲ့ကြတဲ့အတွက်ညှိနှိုင်းမှုတွေနောက်ဆုံးပြတ်ပြားသွားခဲ့ရတာပါ အခုတော့ဝင်းကျုံနေတဲ့ယာဟုကလာမယ့်ရွက်ောက်ပွဲမှာလည်းသူပဲဆက်နိုင်မှာပါလို့ပြောနေချိန်မှာလီဗာမန်ဘက်ကလည်းအခုအတိုင်းပဲဆက်ရက်တည်သွားမှာဖြစ်တယ်လို့ပြန်ပြောထားပါတယ်။တကယ်တော့ Orthodox ဘာသာယူဆပြဋ္ဌာန်းသူတွေကစစ်မှုထမ်းခိုင်းတဲ့လုပ်ရဟာဘာသာရေးယုံကြည်မှုကိုထိခိုက်စေနိုင်တယ်ဆိုပြီးကန့်ကွက်နေကြပေမဲ့တခြားအစ္စရေးနိုင်ငံသားဂျူးလူမျိုးအများပြားကတော့အခုလိုစစ်မှုထမ်းဖို့ကင်းလွတ်ခွင့်ပေးထားတဲ့အစီအစဉ်ပေါ်မှာမချေမနှက်ပိုဖြစ်လာနေကြပါတယ်ခင်ဗျာ။
1989ခုနှစ်ဇွန်လ4ရက်နေ့ကတီအန်အမ်အင်ရင်ပြင်တဝိုက်ငင်းချမ်းစွာဆန္ဒပြမှုတွေကိုတရုတ်အစိုးရရဲ့အကြမ်းဖက်ဖိနှိပ်မှုဟာအင်အားသုံးပြီးလူအစုလိုက်တပ်ဖြတ်မှုတစ်ခုဖြစ်နေအမေရိကန်အစိုးရကခေါ်ဆိုလိုက်ပါတယ်။အဲ့ဒီအချိန်ကအသက်ခံရသူတွေအဖမ်းခံရသူတွေနဲ့ပျောက်ဆုံးနေသူတွေအတွက်အပြည့်အဝတာဝန်ခံတာဝန်ယူမှုရှိဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူအမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တယ်လို့ဆက်ပြီးတော့တောင်းဆိုနေမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရMorgan Ortega's ကချက်တပရီနဲ့တရင်စာရှင်းတဲ့ဘက်တွင်မှာ VOA ကိုပြောပါတယ်။ဒါပြင်တရင်နမင်ရှင်ပြင်ဖြစ်ပြက်ကိုမေ့မသွားအောင်လုပ်ခဲ့လို့အချင်းချခန်းနေရတဲ့သူတွေကိုပြန်ပြီးလှုပ်ပေးဖို့နဲ့ဆန္ဒပြရမှာပါဝင်ခဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေကိုဆက်ပြီးချင်းချောက်နေတာတွေအဆုံးသတ်စေခြင်းပြီလို့လည်းပြောပါတယ်။တရုတ်ပြည်ရင်အဂရိလိုက်စားမှုတွေကြီးထွားလာနေတာကိုမကျေနပ်တဲ့အတွက်လွန်ခဲ့တဲ့အနှစ်30တုန်းကဘေကျင်းမြို့တော်ကတရင်နမင်ရှင်ပြင်အလယ်မှာကျောင်းသားတွေဥဆောင်တဲ့ဒီမိုကရေစီရဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါ။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဖို့နဲ့ပိုမိုမြတ်တာပြီးပွင့်လင်းတဲ့လူမှုတိုင်းဝိုင်းရဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာပါဒီဆန္ဒပြသူတွေကိုတရင်နမင်ရင်မြန်မာတန်ကြက်ကာကားနဲ့တက်ချက်ပြီးဖြိုခွင်းခဲ့တဲ့အတွက်လူပေါင်းရာထောင်ချီတည်ဆုံခဲ့မယ်လို့လူခွင့်ရေးဖွဲ့တွေကယုံကြည်ပါတယ်ဂျူလာ၄ရက်နှစ်ပတ်လည်အခမ်းအနားလှုပ်ဖို့ကြိုးစားတဲ့ဒါဇင်နဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေနဲ့အဲ့ဒီချိန်ကအသက်ခံခဲ့ရသူတွေရဲ့ဆွေမျိုးတွေကိုမကြသေးခင်သတင်းပတ်တွေတွင်တရုတ်ရဲတွေကဖမ်းဆီးထိန်းသိမ်းတာနေအိမ်ကျဲချုပ်ချထားတာဒါမှမဟုတ်ချင်းချောက်မှုတွေလုပ်ခဲ့တယ်လို့ Amnesty International လူခွင့်ရေးဖွဲ့ကြီးကပြောပါတယ်။တရုတ်ပြည်မှာကြီးမှာတရားနာမင်းနှစ်ပတ်လည်အခမ်းအနားလုပ်တာကိုကျင်းတင်းကြပ်ကြပ်ပိတ်ပင်ထားပါတယ
်။ American သမ္မတ Donald Trump ကတရုတ်အနေနဲ့ကုန်သွယ်ရေးဆိုင်ရာလက်ရှိသဘောတူထားချက်တချို့ကိုနောက်ပြန်ဆုတ်ဖို့လုပ်ရင်နောင်တရယုံသာရှိနိုင်မယ်လို့သတိပေးလိုက်ပါတယ်။သမ္မတ Trump ကတရုတ်အနေနဲ့ American နဲ့ကုန်သွယ်ရေးသဘောတူညီချက်အသစ်တစ်ခုရဖို့ဆန္ဒရှိသေးတယ်လို့ယုံကြည်ထားသေးပေမဲ့အခုရှိထားပြီးသားသဘောတူချက်ကိုတရုတ်ကချိုးဖောက်ခဲ့တယ်။နောက်တစ်ချိန်ထပ်ညှိရင်အခုရာပြီးသားတွေပြန်ရဖို့အလားအလာမရှိတော့ဘူးလို့အင်ပီတော်ကလည်းပြောလိုက်ပါတယ်။သမ္မတထရမ်ကဆက်ပြီးဒေါ်လာဘီလီယံရာတွေနဲ့ချီတဲ့တရုတ်သွင်းကုန်တွေအပေါ်အခွန်တင်းကျပ်လိုက်တာကြောင့်တရုတ်နိုင်ငံမှာအခြေစိုက်တဲ့ကုန်ထုတ်လုပ်ငန်းတချို့တခြားနိုင်ငံတွေကိုပြောင်းကုန်ကြပြီလို့အပြတ်ပြောလိုက်ပါတယ်။သမ္မတထရမ်ကပဲတရုတ်နဲ့ရင်ဆိုင်ရမှာအမေရိကဘက်ကအသာစီးရထားတယ်။သူ့ရဲ့သွင်းကုန်ခွန်ကြောင့်အမေရိကန်ငွေကြေးဖောက်ပွားမှုပေါ်နည်းနည်းပဲသက်ရောက်မှုရှိတယ်လို့ထည့်ပြောခဲ့ပါတယ်။ဒီကမ္ဘာစီးပွားရေးအအကြီးဆုံးနိုင်ငံတစ်ခုကြားကုန်သွယ်ရေးစပွဲတွေမကြာခင်ကပြတ်ပြားခဲ့ရကုန်သွယ်ရေးဆွေးနွေးပွဲတွေမကြာခင်ကပြတ်ပြားခဲ့ရပေမဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မြူနစ်မြူချင်ကတော့ဒီဆွေးနွေးပွဲတွေဆက်လုပ်နိုင်ဖို့မကြာခင်မှာတရုတ်နိုင်ငံကိုသွားဖို့များတယ်လို့ဆိုနေပါတယ်။အခုလိုချိန်မှာတရုတ်ဒုနိုင်ငံရေးဝန်ကြီးဂျန်ဟန်ဝေကအမေရိကန်အနေနဲ့ဒီကုန်သွယ်ရေးစပွဲမှာစီဝါရေးအကြမ်းဖက်လုပ်ရပြောင်းကျူးလွန်နေတယ်လို့ဆွဆွဲလိုက်ပါတယ်။တကယ်တော့တရုတ်သမ္မတရှီဂျင်ပင်ရှေ့ဘက်တဲ့ရုရှားနိုင်ငံသွားမဲ့ခီးစင်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဒုနိုင်ငံရေးဝန်ကြီးဂျန်ကအခုလိုဆွဆွဲခဲ့တာပါခင်ဗျာ။
ဒီ UI American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ UI American တံကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာသမ္မတဦးဝင်းမြင့်ဟာ Daily မြို့အိန္ဒိယသမ္မတအိန္ဒိယမှာချက်တပရင်းနေကကျင်းပတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဒုတိယတက်တန်းဝန်ကြီးချုပ်ဖြစ်တဲ့ကျန်းသက်စာချင်းဆိုပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ကျန်းသက်စာချင်းဆိုပွဲကိုသီရိလင်္ကာနိုင်ငံသမ္မတ၊ကာဂျစ်စတန်နိုင်ငံသမ္မတ၊ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတ၊နီပေါ်ဝန်ကြီးချုပ်၊ဘူတန်နိုင်ငံဝန်ကြီးချုပ်၊မော်ရီရှက်စ်နိုင်ငံဝန်ကြီးချုပ်၊ထိုင်းနိုင်ငံဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်နဲ့တို့တက်ရောက်ခဲ့ကြပါတယ်။ကျန်းသက်စာချင်းဆိုပွဲအပြီးမှာနိုင်ငံတော်သမ္မတဦးဝင်းမြင့်ဟာအိန္ဒိယသမ္မတနိုင်ငံဝန်ကြီးချုပ်ရှရီနရင်ဒရာမိုဒီနဲ့တွေ့ဆုံပြီးဂုဏ်ယူဝမ်းမြောက်ကြောင်းပြောကြားခဲ့ပါတယ်။အစောပိုင်းတုန်းကအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကအိန္ဒိယနိုင်ငံရဲ့အရှိတ်ဒေသမှာလှုပ်ရှားမဲ့မူဝါဒ Act East Policy မှာအရေးပါတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့သမရာကြီးဦးဝင်းမြင့်ဟာဝန်ကြီးချုပ်မိုဒီနဲ့ကောင်စီဝင်အဖွဲ့ဝင်ဝန်ကြီးတွေကျန်းစစ်တစ္ဆာကျင်းဆိုပွဲအခမ်းအနားကိုတက်ရောက်ဖို့ဒေလီကိုရောက်လာပြီးဖြစ်ကြောင်း Twitter မှာရေးပါတယ်။သမရာဦးဝင်းမြင့်ဟာမြန်မာတိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစားတက်ရောက်လာတာဖြစ်ပါတယ
်။ဒီအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီအနေနဲ့ဒုတိယသရဝန်ကြီးချုပ်တာဝန်ကိုဆက်ယူဖို့နယူးဒေလီမြို့တော်ကသမရာအေတော်မှာမနေ့ကပဲချက်ချင်းလိုက်ပါတယ်။အိန္ဒိယမှာစီဝါရေးတိုးတက်လာချိန်မှာဝန်ကြီးချုပ်မိုဒီအနေနဲ့ရွေးကောက်ပွဲမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးဆယ်စုနှစ်တွေအတွင်းနိုင်ငံရဲ့အာဏာရှိဆုံးခေါင်းဆောင်အနေနဲ့အခုလိုကျန်းသက်စာချိန်နိုင်ခဲ့တာပါ။ဒီကျန်းသက်စာချိန်ပွဲကိုသမရအိန္ဒိယရှိလျာမြန်မာကျင်းပရမှာမြန်မာနိုင်ငံကသမရဦးဝင်းမြင့်နဲ့အာရှအိန္ဒိယချင်းနဲ့ဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊ဘူတန်၊နီပေါ်၊သရီလင်္ကာခေါင်းဆောင်တွေပါဝင်နိုင်ငံပေါင်း၈နိုင်ငံကခေါင်းဆောင်တွေနဲ့ပြည်သက်စုစုပေါင်း၈000ခန့်တက်ရောက်ခဲ့ကြပါတယ်။အခုလိုအာရှအိန္ဒိယနိုင်ငံများစုကိုအဓိကဖိတ်ကြားခဲ့တာကတရုတ်နိုင်ငံအနေနဲ့ဒေတာရင်းမှာဥစ္စာမှုရဖို့ကြိုးပမ်းနေချိန်မှာအိန္ဒိယအနေနဲ့လည်းဒေတာရင်းအိန္ဒိယနိုင်ငံတွေကိုအဓိကဦးစားပေးတာဖြစ်တယ်လို့ပြသလိုက်တယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒါပေမဲ့အိန္ဒိယနဲ့ဆက်ဆံရေးတင်းမာနေတဲ့ပါကစ္စတန်ကိုတော့မဖိတ်ဘဲထားခဲ့တာကြောင့်ပါကစ္စတန်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလက်တလောဖြစ်လာမယ်အလားလားနှဲနေတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမှာဗိုလ်မှူးချုပ်အဆင့်ရှိသူတဦးနဲ့ဒုတိယဗိုလ်ချုပ်ကြီးတဦးတို့ဟာတရှိုလုံးမှုမှာပါဝင်ပတ်သက်ခဲ့တယ်လို့ပါကစ္စတန်စစ်ခုံရုံးကတွေ့ရှိခဲ့ပြီးတဦးကိုတေရန်ပေးခဲ့တယ်လို့နောက်တဦးကိုတော့ထောင်ဒဏ်14နှစ်ချမှတ်လိုက်ပါတယ်။စစ်ဖက်အရာရှိ2ဦးနဲ့အရက်ဖက်အရာရှိတဦးတို့တရှိုလုံးမှုနဲ့ဗိုလ်ချုပ်ကြီးကာမာဒေးဗစ်ဘာဂျာကပြစ်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါတယ်
။တူရကီနိုင်ငံအနေနဲ့ရုရှားမစ်ဆိုင်းတုံးဝယ်ယူမဲ့ပေါ်အမေရိကန်ရဲ့ထိတိုက်ပြဿနာတက်လာတာကပြန်ပြေလည်မဲ့မျှော်လင့်ချက်တွေရှိနေပါတယ်။တူရကီအမေရိကန်ဆက်ဆံရေးပြပြလာနိုင်တဲ့စိုးရိမ်မှုတွေများလာချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတရီဆက်ဒေးရစ်အာဒိုဝန်တို့အကြားတယ်လီဖုန်းပြောကြားခဲ့ပြီးမှတူရကီငွေကြေးတံပိုးပြန်တက်လာတာနဲ့အတူအခုလိုမျှော်လင့်ချက်တွေဖြစ်လာတာပါခင်ဗျာ။
တောက်ကြနေမနေ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝေးမင်းတို့ပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာလူသတ်မှုကိုကျူးလွန်တယ်ဆိုပြီးထောင်ဒဏ်ချခံရတဲ့တပ်မတော်သားတွေကိုပြစ်ဒဏ်လျှော့ပေးပြီးကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လွှတ်ပေးခဲ့တာကိုကြည့်ရင်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာရှက်စရာကောင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လူခွင့်ရေးရှိနေတဲ့သူကဝေဖန်လိုက်ပါတယ်လူသတ်မှုကျူးလွန်ခဲ့တဲ့တပ်မတော်သား9ဦးကိုပြီးခဲ့တဲ့နိုဝင်ဘာလကတည်းကပြန်လွှတ်ပေးခဲ့တာပါဒီအကြောင်းကိုညံဝင်းအောင်ကတင်ပြပါမယ
်အင်းဒီရွာမှာ2019ခုနှစ်တုန်းကရေဂျာမွတ်စလင်10ဦးကိုဖမ်းဆီးလက်ပြန်ကြိုးတုပ်ပြီးပြစ်ဒဏ်ခဲ့မှုနဲ့ပတ်သက်လို့တပ်မတော်သား9ဦးကိုတပ်မတော်ကအရေးယူပြီးနှစ်ရှည်ထောင်ဒဏ်ချမှတ်ထားခဲ့တာပါဒါပေမဲ့အဲ့ဒီတပ်မတော်သားတွေကအတနာခံစားတင်ပြီးအယူခံဝင်တာကြောင့်တမရော်အဲဥပဒေပုံမှန်168နှစ်182မြင်းဆောင်ကငယ်အရာတမရော်ကဝယ်ဦးစီးချုပ်ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးသူတို့ခုနှစ်ဦးကို2018နိုဝင်ဘာလထဲမှာပြန်လွှတ်ပေးခဲ့တယ်လို့တမရော်သတင်းမှန်ပညာရေးအဖွဲ့ပြောခွင့်ရဘူမှုချုပ်စော်မင်းထွန်းက VOA ကိုအတည်ပြုပြောကြားပါတယ်အခုလိုတမရော်ကဝယ်ဦးစီးချုပ်ဗိုလ်ချုပ်မင်းအောင်လှိုင်ကလူငင်းချမ်းသာခွင့်ပေးလိုက်တာဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာတမရော်ကလွှမ်းမိုးနေတာကိုပြသရရောက်ကြောင်းHRC အာရှလူ့အခွင့်အရေးကော်မရှင်အဖွဲ့လူ့အခွင့်အရေးရှင်းနေဦးမင်းလွင်ဦးကဝေဖန်လိုက်ပါတယ်
။တမတော်အဲဥရိယစစ်ဖက်နယ်ဘက်ဆိုင်ရာဖြစ်ပွားတဲ့မရေမှုလူသားမှုပြန်ပြေးမှုစတဲ့အမှုတွေနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်အရက်ဖက်တရားရုံးမှာစစ်ဆေးစီရင်ပြီးတော့မှအရက်ဖက်တရားရုံးကချမှတ်တဲ့ဖြစ်တံကိုပြီးရမှာဖြစ်တယ်။အခုကြတော့အဲ့ဒီလိုမျိုးမဟုတ်ပဲနဲ့ဒီအင်းနေရဖြစ်တဲ့အမှုမှာတက်မတော်စစ်တရားရုံးချုပ်ကနေပြီးတော့ထောင်ဒဏ်10နှစ်တို့15နှစ်တို့စသဖြင့်ပေါ်ပြားပြီးလိုက်တယ်။ပြီးတဲ့အခါကျတော့ကဲအယူခံတင်လိုက်မင်းတို့ငါပြန်လှုပ်ပြီးလိုက်မယ်ဆိုလှုပ်ပြီးလိုက်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကတက်မတော်ကိုလွှမ်းမိုးနိုင်သွားမရှိဘူး။တက်မတော်ကငါတို့လုပ်ချင်တာလုပ်လို့ရတယ်ဆိုတဲ့အခြေအနေကိုပုံဝင်နေရင်ပေါ်ပြလိုက်တဲ့သဘောမျိုးဖြစ်နေတယ်ဒါတော့တော်တော်ရှက်ဖို့ကောင်းတဲ့ကိစ္စဖြစ်တယ်
။လူအစုလိုက်တပ်ဖြတ်သူတွေကိုလှုပ်ပေးလိုက်တဲ့လုပ်ရဟာလက်ခံနိုင်စရာမရှိဘူးလို့ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။ကာကွယ်ဦးစီးချုပ်အနေနဲ့ဒီလိုတပ်ဖြတ်လိုက်တဲ့အပေါ်မှာသနာခံစာတင်လာတဲ့အတွက်လှုပ်ပေးလိုက်တယ်ဆိုတော့ကျွန်တော်လုံးဝကိုလက်မခံနိုင်တဲ့အခြေအနေ။နော်။နောက်ပြီးတော့တစ်ခါလူ၁၀ယောက်သလုံးကိုသွေးအီးနဲ့ပြစ်တက်ပြီးတော့မှပြစ်တယ်ချမှတ်ထားပြီးတဲ့သူတွေကိုပြည်တံတစ်နှစ်မပြည့်ခင်ကာလအတွင်းမှာတွတ်ပီးလိုက်တယ်ဆိုတဲ့ကတမတော်ကငါလူကိုယ်တော့ငါကယ်မယ်မင်းတို့လုပ်ချင်တာလုပ် ဥပဒေရဲ့အထက်မှာငါတို့အကုန်ရှိတယ်ဆိုပြီးတော့ပြည်သူလူထုတရားလုံးကိုစော်ကားလိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အင်းဒီရွာမှာဖမ်းမိသူတွေကိုအရက်ဖက်တရားရုံးမှာတရားစီရင်လို့ရနိုင်ပါလေနဲ့တမတော်ကအကျဉ်းယုံအစိုးစီရင်တာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့ဦးမင်းလွင်ဦးကထောက်ပြပါတယ
်ဒီအင်းဒီရွာလူသားမှုမှာအကျဉ်းဖက်သမားမင်းဖြစ်ဖြစ်ဟုတ်ကျွန်တော်တို့နိုင်ငံတကာသိဥပဒေတွေပေါ့နော်လောရောက် International Convention တွေအရကိုအဲ့ဒီလူမျိုးအရှင်ဖမ်းမိတဲ့သူကိုဥပဒေမဲ့တပ်ဖြတ်ပိုင်ခွင့်မရှိပါဘူးသစ္စာပေါ်ပေါက်ချက်တွေအရသူတို့ကကျန်းဖက်သမားကြီးဖြစ်တယ်ဆိုလို့ရှိရင်သူတို့နဲ့ထိုက်တန်တဲ့နှိရှိထောင်နိုင်တော်၎င်းပေဒန်နေတော်၎င်းရေခွင်ရနေပြီးတော့စစ်စစ်ရှင်ပြီးမှအပြစ်ပြရမယ်ခိစ္စမျိုးဖြစ်ပါလေအခုလိုမျိုးဥပဒေမဲ့ဟေးငါတို့ထင်တာနဲ့ပြစ်ဆက်လိုက်မယ်ကွာဆိုတာတော့တော်တော်ကြီးကိုတရားလက်မဲ့ပြင်လို့နေလို့ကျွန်တော်ကတော့ပြောချင်ပါတယ်
အခုလိုမွတ်စလင်ရွာသား၁၀ဦးကိုဥပဒေမဲ့တပ်ဖြတ်ခဲ့တဲ့ပြစ်ဒဏ်ကျတပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လွှတ်ပေးခဲ့တဲ့အပေါ်မှာတော့ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါ။တဆက်တည်းဒီအကြောင်းမမေခအစောပိုင်းကပြပုထားတဲ့သတင်းဆောင်ပါတစ်ပုဒ်ကိုလည်းဆက်လက်နှာစင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတန်ရွာနာမှာမွတ်စလင်ရွာသား၁၀ဦးကိုတပ်ဖြတ်မှုနဲ့ထောင်ဒဏ်ချခံရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လွှတ်ခဲ့တဲ့အပေါ်မှာဝေဖန်မှုတွေရှိနေပါတယ်။အကျံဖက်တမျိုးဖူးအပေါ်အခုလိုပြစ်တန်လျှော့ပေးတာဟာတပ်မတော်ကိုရောတိုင်းပြည်ကိုပါဂုံတိတ်ကထိခိုက်စေတယ်လို့သူယူဆကြတယ်လို့အခွင့်ထူးကန်လူဒန်းစားတရက်ထွက်ပေါ်လာပြီလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်ဒီအကြောင်းမတ်မေခါကစူးစီးတင်ဆက်ထားပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းအင်းဒင်ရွာနာမှာ2018ခုနှစ်စက်တင်ဘာလတုန်းကရိုဟင်ဂျာမွတ်စလင်၁၀ယောက်ကိုဖမ်းဆီးတပ်ဖြတ်မှုနဲ့တပ်မတော်ကအရေးယူခဲ့တဲ့တပ်မတော်သား9ယောက်ကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပြန်လွတ်ပေးခဲ့တဲ့ဆိုတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဘုံမှုချုပ်စုံမင်းထွန်းက VOA မြန်မာပိုင်းကိုအတည်ပြုပြောကြားခဲ့ပါတယ်။ထောင်ချခံရတဲ့တပ်မတော်သား9ယောက်ကသူတို့အမှုနဲ့ပတ်သက်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုအတနာခံစားတင်ခဲ့တာပါ။ဒါကိုစစ်ဥပဒေချုပ်ယုံကတုံ့တက်ပြီးကာကွယ်ရေးဦးစီးချုပ်ကလွန်ငင်းချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်။တပ်မတော်ဘက်ကတော့အသက်ခံရသူမွတ်စလင်၁၀ဦးကိုအကြမ်းဖက်သမားတွေလို့သတ်မှတ်ထားပြီးသူတို့ကိုတပ်မတော်စစ်ကြောင်းကထိန်းသိမ်းထားစဉ်အတွင်းအခုလိုဖြစ်ပျက်ခဲ့တာဖြစ်ပါတယ်။တောင်ဝင်ရှိတဲ့တပ်မတော်သားတွေဟာမူလစိတ်ရွယ်ချက်ကဖမ်းဆီးထားသူတွေကိုတပ်ဖြတ်ဖို့မဟုတ်ပေမဲ့ဘေးပတ်ဝန်းကျင်ပျော်ကားကြောင့်အခုလိုဖြစ်သွားတာလို့တုံ့တက်ရတယ်လို့လည်းတပ်မတော်ပြောခွင့်ရသူက VOA ကိုပြောပြပါရယ်။ဒါပေမဲ့လည်းဒီဖြစ်ပျက်ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုအဖြစ်သတ်မှတ်ပြီးတောင်ဝင်ရှိသူတွေကိုအရေးယူပေးဖို့နိုင်ငံတကာကတောင်းဆိုခဲ့ကြတာပါ။အင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့အခုလွတ်မြောက်ခဲ့တဲ့တပ်မတော်သား9ယောက်ကိုပဲတပ်မတော်ဘက်ကအရေးယူခဲ့တာဖြစ်ပါရယ်။ဒါပေမဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တန်းတနာခန်စာတင်ခဲ့တာမို့သူတို့အပေါ်မူလချမှတ်ထားတဲ့ပြစ်ဒဏ်10နှစ်ကနေတစ်နှစ်အထိလျှော့ပေးခဲ့တာမို့2018ခုနှစ်နိုဝင်ဘာလမှာသူတို့ပြန်လည်လွတ်မြောက်ခဲ့ကြတာပါ DM မှာပတ်သက်နေတဲ့ရခိုင်ဒေသခံအချို့ကိုလည်းဖမ်းဆီးခံထားရတာရှိခဲ့ပေမဲ့သူတို့လွတ်မလွတ်ဆိုတာကိုတော့အခုချိန်ထိအတည်ပြုနိုင်ခြင်းမရှိသေးပါဘူးအခုလိုမွတ်စလင်ရွာသား10ယောက်ကိုဥပဒေမဲ့တပ်ဖြတ်ခဲ့မှုမှာပြည်တံကြခံနေရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တဲ့အပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ်အခွင့်တူးကံလူဒန်းစားတရက်တကယ်ပဲပေါ်ထွက်လာပြီလားလို့မေးလာသူကတော့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဥထုံးကြည်ပါ
ဒီတပ်တော်ပေါ့နော်အခွင့်အထူးကလူသားသားဖြစ်နေပြီဆိုတာကအင်းဒီလူသားမှုနဲ့ထောင်ချတဲ့ခဏရောက်ကိုတနည်းမပြည့်ခင်မှာကာဝဲဦးစီးချုပ်ရှင်ကိုအတနာခံစားတင်လိုက်တာနဲ့လှုပ်ပေးတယ်ဆိုတာကတော့ဤသေးဦးတွေနေလဲရောနော်နောက်တစ်ခုအင်္ဂလိပ်ရှင်နဲ့လောရရောနောက်တစ်ခုအကြီးရင်းကြီးသားတွေနိုင်ငံတကာဖြစ်စီနေနဲ့ပြန်ပြီးချိန်လို့ကြည့်တဲ့အခါကျတော့မဖြစ်စီမဖြစ်တတ်တဲ့ဒီလှုပ်ရလို့ပဲအထွတ်ကြီးတို့ကနံပါတ်တစ်ချက်ရှင်းပြသုံးသပ်တယ်အခွင့်အထူးကလူသားသားစစ်စစ်ပေါ်လာပြီလားဆိုတဲ့မေးခွန်းနဲ့အမေရိကဖြစ်လာတယ်အဲ့ဒီလူတွေကကဲကောင်းပြီသူတို့ဆွဆွဲတယ်လို့ကျမ်းမဲ့သမားပြင်ဖြစ်နေကြတာအခုလိုမျိုးအဲ့ဒီအချမ်းမဲ့သမားကိုပြန်ပြီးတော့နော်အချမ်းမဲ့ဆက်ပြတ်တာရောဒါတရားရလားဘူးတန်းပြီမှာဥရိပုံမှန်လို့ချောင်းမရှိတော့ဘူးလားတရားဥရိစုံမှုမရှိတော့ဘူးလားတမတော်ရဲ့ဂုဏ်သိက္ခာလည်းထိခိုက်တယ်ဆိုတိုင်းကြီးရဲ့ပုံနှိပ်လည်းအဲ့ဒါအကျိုးဆုံးအကြီးတန်းကြီး
ဘသူပဲဖြစ်ဖြစ်ဥပဒေကြောင်းရတိတိကျကျအရေးယူလှုပ်ဆောင်ဖို့တိုက်တွန်းသူကတော့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးဖေတန်ပါ။အ
ဲတရားဥပဒေဆိုတာကတော့နော်ကျွန်တော်တို့ပြစ်မှုပေးတယ်ဆိုတာအာတက္ကနာပေါ့နော်။ဟောဒီပြန်ပြီးတော့ဟိုပြစ်ဒဏ်လျှော့တယ်ဆိုတာတက္ကနာပေါ့။အဲတော့ချော့တင်တလားမချော့တင်တလားဆိုတာကတော့ဟောကျွန်တော်တို့ဒီဥပဒေအရရှင်းရှင်းလဲဆိုရင်တော့ပေါ့နော်။ ဒါကပြစ်မှုနဲ့ပြစ်ကံကမမျှတလို့ဖြစ်သွားတာပေါ့ဒါပြစ်မှုတစ်ခုကိုဒီလိုအရှင်တို့တွေးမှာလူသတ်မှုတစ်ခုကိုချော့နိုင်သလားချော့ပေးတင်သလားအဲ့လားဆိုတာကတော့ကျွန်တော်တို့အနေနဲ့တော့ဒါအဲဒီဥရေရပေါ့နော်ဥရေစမှုရေးပိုင်းမှာတော့အတော်တော့ကိုအားနေတယ်လို့ကျွန်တော်မြင်ပါတယ်ဗျာနော
်ရခိုင်ပြည်နယ်မြောက်ပိုင်းကရေကင်းစခန်းတွေပေါ့ ARSA ကျန်းဖတ်သမားတွေ2019ခုနှစ်ဩဂုတ်လမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းမှုတွေကိုလှုပ်ဆောင်ခဲ့တာပါ။အဲ့ဒီဆောင်ရွက်မှုတွေအတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာဒေတာတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေကလည်းကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်။မြမအစိုးရကရောတပ်မတော်ကပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းဒီလိုပြစ်မှုကျူးလွန်သူတွေကိုဥပဒေအရအရေးယူမယ်လို့ပြောဆိုထားတာရှိပါတယ်ရှင
်။တော်တာရှင်များရှင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုလူအခွင့်အရေးချိုးဖောက်မှုတွေကြုံရတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလား။ဆေးနေမတွေ့တာလား၊ကုစားဖို့မကြိုးစားကြတာလား၊ဘာတွေအားနည်းချက်ရှိနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-1-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလည်းအစီအစဉ်ကကြိုဆိုပါရစေ။
စနေနေ့ည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ် VOA American တိုက်ရိုက်တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-2-3-1-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9- ွက်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်။ဒုတိယကမ္ဘာစစ်ကဒီဒေးလို့လူသိများခဲ့တဲ့ Normandy ကမ်းတက်စစ်ဆင်ရေး85နှစ်မြောက်အခမ်းအနားကိုဇွန်လ6ရက်နေ့မှာကျင်းပပါလိမ့်မယ်။ဒီကြီးကျယ်တဲ့အခမ်းအနားကို American သမ္မတအပါအဝင်နိုင်ငံကောင်းဆောင်တွေတက်ရောက်ကြလိမ့်ရှိပါတယ်။နာဇီဂျာမန်တွေရဲ့ကျူးကျော်မှုအောက်ကပြင်းထန်တဲ့ဥရောပနိုင်ငံတွေလွတ်မြောက်ရေးပထမအဆင့်ဒီစစ်ဆင်ရေးကြီးအောင်မြင်ခဲ့ပေမဲ့မဟာမိတ်တပ်ဖွဲ့ဝင်တွေထောင်ထဲချီကြဆုံးခဲ့ပါတယ်။တိုက်ပွဲဝင်ပေးဆက်ခဲ့သူတွေအတွက်အမှတ်တရစောက်ထားတဲ့ Normandy ကမ်းခြေက American စစ်သင်ကြားအကြောင်း Nicholas Pinol ရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးကပြောပြပေးပါမယ်ခင်ဗျာ
။ Normandy ရဲ့ဦးမဟာကမ်းခြေကတော့ကောင်းကင်ဘုရားအောက်မှာတာယာလပ်ပနေပါလေ။လွန်ခဲ့တဲ့85နှစ်ကတပိုင်းမှာစွန့်စားရဆုံးတပ်ဖွဲ့ဝင်တွေထောင်ထဲချီစည်းကြရတဲ့စစ်စင်ရေးကြီးတဲ့ဒီကမ်းခြေမှာဆင်နွှဲခဲ့ကြတယ်ဆိုတာမယုံနိုင်စရာပါ။ဒီဒေးလို့ရှုပ်ဝဲအမည်ပေးထားတဲ့ကမ်းတက်စစ်စင်ရေးကြီးကိုဆင်နွှဲဖို့မာမိတ်တပ်ဖွဲ့ဝင်တွေစစ်လက်နက်တွေလေကြောင်းအရောပင်လယ်ကိုပါဖြတ်ပြေးဒီနေရာကိုရောက်ခဲ့ကြတာပါအမေရိကန်စစ်သမိုင်းထိမ့်မှဆောင်းချော်ကြီးကော်မရှင်ကစကော့ဒီဂျစ်တင်ကအခုလိုပြောပါတယ
် It took years to plan it there were probably
ဒီစစ်စင်ရေးကိုနှစ်နဲ့ချီစီစဉ်ခဲ့တာပါမြေပုံတွေဆိုတာလဲထောင်နဲ့ချီရှိခဲ့မယ်လို့ထင်ပါတယ်ဆုံးဖြတ်ချက်တွေလည်းထောင်ထဲချီချခဲ့ရပါတယ်မယုံနိုင်လောက်အောင်ရှုပ်ထွေးခဲ့ပါတယ်အခုခေတ်ရှိနေတဲ့နည်းပညာတွေနဲ့နောက်တစ်ကြိမ်ဒါမျိုးစစ်စင်ရေးကြီးပြန်လုပ်နိုင်မလားဆိုတာတိတ်တော့မသေးကြပါဘူးဒီတက်ဖွဲ့ဝင်တွေဟာဒီခေတ်လို GPS လမ်းပြမြေပုံတွေအင်တာနက်တွေမရှိဘဲဝင်တိုက်ခဲ့ကြတာပ
ါဥရောပနောက်ဖက်ချမ်းကိုခြေကုပ်ဆယူနိုင်မှုအတွက်ပေးဆက်မှုအများဆုံးစစ်စင်ရေးကြီးကို1944ခုနှစ်ဇွန်လ6ရက်နေ့ကမာမိတ်တပ်တွေဆင်နွှဲခဲ့ကြတာပါအဲ့ဒီအထက်မှာအမေရိကန်တက်ဖွဲ့ဝင်2012ယောက်အသက်ခံခဲ့ရပါတယ်နောက်ထပ်အမေရိကန်တပ်သား2000လောက်လဲဒဏ်ရာရခဲ့တာဒါမှမဟုတ်ကြောက်ဆုံးခဲ့တာတွေရှိပါလေ။နော်မန်ဒီမှာအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ပေးဆက်ခဲ့ရတာတွေကိုဂုဏ်ပြုဖို့ပြည်သစ်နိုင်ငံက Color Vision မှာအမေရိကန်စစ်သင်ကြီးကိုတည်ဆောက်ခဲ့ပါလေ။လွန်ခဲ့တဲ့85နှစ်ကအကူအညီတွေအတွက်ပြည်သစ်လူမျိုးတွေကကျေးဇူးတင်နေသေးပါ။အမေရိကန်စစ်သင်ကြီးမှာခီးတဲ့တွေကိုလိုက်ပြပေးနေတဲ့ Stephanie Liveris ကအခုလိုပြောပါလေ
။ C'est comme si c'était hier, c'est l'histoire de notre famille, de moi mes grands-parents.
မနေ့တနေ့ကလို့ပါပဲဒီစစ်စင်ရေးကြီးကကျမတို့မိသားစုအကြောင်းကျမတို့ဘူးဘီးတွေရဲ့တမိုင်းကြောင်းမှာဒီလွတ်လပ်မှုအတွက်ပေးဆက်ခဲ့ရတဲ့တန်ဖိုးကိုကျမသိပါတယ် ဒီလူငယ်တွေဒါအခုလို့မပေးဆက်ခဲ့ဘူးအသက်မဆွန့်ခဲ့ဘူးဆိုရင်ဒီနေ့ကျမဘာဖြစ်နေမလဲဆိုတာမစင်းစားတတ်အောင်ပါပဲ
ဒီစစ်တင်ကြိုင်းကိုကဘာတော်ကခီးတဲ့သတန်းလောက်နှစ်ဆင်လာရောက်လဲပတ်ကြပါလေတခြားသူတွေရဲ့လွတ်လပ်မှုအတွက်အသက်ပေးဆက်ခဲ့ကြတဲ့လူငယ်တွေကိုအောက်မေ့ဂုဏ်ပြုကြတာပါနယူးယောက်မြို့ကလာလေတဲ့စတီဗ်ကတော့အခုလို့ပြောပါလေ
That's so many good men gave their lives for
လူမျိုးရေးအတွက်ဆွန့်လို့အသက်ပေးခဲ့ကြသူတွေကိုကျွန်တော်တကယ်လေးစားပါတယ်ဒီနေရာကိုကိုယ်တိုင်လာရောက်ပြီးဂုဏ်ပြုရင်းစိတ်မကောင်းဖြစ်မိပါတယ
်85နှစ်ကြာဒီနေ့ခေတ်မှာတော့ဥရောပအတိုက်တွင်အုပ်စုလိုက်သဘောကွဲလွဲမှုတွေပေါ်ပေါက်နေတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတဲ့ကာလဖြစ်ပါတယ်ဘာပဲဖြစ်ဖြစ်တမိုင်းမှာဒီတိုက်ကြီးကိုလွတ်လပ်တဲ့တိုက်ဖြစ်အောင်ဆွမ်းဆောင်ပေးခဲ့တဲ့အဓိကစစ်စင်ရေးကြီးအတွင်းအကြီးမြတ်ဆုံးပေးဆက်ခဲ့ရသူတွေကိုဂုဏ်ပြုဖို့အတွက်သူတို့ကိုမြုပ်နှံထားရနေရာကိုသမ္မတဒေါ်နယ်ထရန့်တွားရောက်မှာဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုက်ဦးတင်ပြသွားတာပါခုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကျန်းမာရေးဆိုင်ရာသတင်းတစ်ပုဒ်ကိုဆက်လက်တင်ပြကြပါမယ်ဒီကမ္ဘာလုံးကဆေးလေးတောက်သုံးသူတွေ40ရာခိုင်နှုန်းဟာအဆုတ်ကင်ဆာအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ရောဂါနဲ့ TB ရောဂါတွေကြောင့်သေဆုံးနေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးလိုက်ပါတယ်ဒီနေ့တောက်ကြံနေ့မှာကြာရောက်တဲ့ကမ္ဘာ့ဆေးရွက်ဆေးလိပ်ကြီးတိုက်ဖျက်ရေးနေမတိုင်ကလေးမှာပဲဒီသတိပေးချက်နဲ့အတူဆေးလိပ်ကြောင့်တင့်အသက်မဆုံးရှုံးပါစေနဲ့ဆိုတော့ဒီနေ့အတွက် WHO ရဲ့ကျန်းမာရေးဆောင်ပုဒ်ထွက်လာတာပါဒီကြောင့် VOA သတင်းထောက်လေဇာစလိန်ကWHO ရုံးဆိုင်ရာဂျနီဗာမြို့ကနေသတင်းပို့ပို့ထားတာကိုကိုဝင်းမင်းကပြောပြပါမယ်ခင်ဗ
ျဟုတ်ကဲ့ပါကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဒီ WHO ကဆေးလိပ်နဲ့ဆေးရွက်ကြီးကြောင်နှစ်စဉ်လူပေါင်းအနည်းဆုံး8သန်းသေဆုံးနေရတယ်လို့တတိပေးလိုက်ပါတယ်ဒါအပြင်ဒီကုလသမဂ္ဂကျန်းမာရေးအဖွဲ့ကြီးကပဲဒီအဆုတ်နဲ့ပတ်သက်တဲ့ရောဂါတွေနဲ့လူပေါင်း 3.3 သန်းဟာလည်းသေဖို့ရှိနေရမှာအသက်ရှူလမ်းကြောင်းပိုးဝင်တာနဲ့သေရမယ်9နှစ်ယောက်ကလေးငယ်6000ပါဝင်ကိုယ်တိုင်ဆေးလိပ်မတောက်ပေမဲ့အနာဂတ်လူတောက်မိတဲ့ဆေးလိပ်မျိုးကိုရှူမိသူတွေလည်းပါနေတယ်လို့ထပ်သတိပေးလိုက်ပါတယ်။တပြေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကူးစက်မဟုတ်တဲ့ယောဂါကာကွယ်ရေးဌာနကညွှန်ကြားမှုဒေါက်တာဗီနာယက်ပရာဆတ်ကဒီဆေးလိပ်နဲ့ဆေးရွက်ကြီးသုံးဆွဲမှုကြောင့်တစ်ကမ္ဘာလုံးမှာစီးပွားရေးဆုံးရှုံးမှုအမေရိကန်ဒေါ်လာ 1.4 ထရီလီယံတောင်ရှိနေတယ်လို့ဆိုပါတယ်။ဒီစီးပွားရေးဆုံးရှုံးမှုထဲမှာကျန်းမာရေးသုံးစိတ်တွေဖြားနာမှုကြောင့်ကုန်ထုတ်လိုအားဆုံးရှုံးမှုတွေနဲ့ဆေးလိပ်တောက်တာနဲ့ပတ်သက်တဲ့ယောဂါတွေအတွက်ကုန်ကျစရိတ်တွေပါဝင်ပါတယ်။ဒါကြောင့်လူတွေဆေးလိပ်ဖျက်လိုက်ရင်အသက်ဆုံးရှုံးတာရောငွေကြေးဆုံးရှုံးတာပါကာကွယ်ပေးနိုင်တယ်လို့ဒေါက်တာပရာဆတ်ကဆိုပါတယ
်။ What we see also is that if people who are smoking
ကျွန်တော်တို့တွေ့နေရတာကကဘာပေါ်က20ရာခိုင်နှုန်းနီးပါးရှိတဲ့ဆေးလိပ်တောက်သုံးသူတွေသာဆေးလိပ်ဖျက်လိုက်နိုင်မယ်ဆိုရင်အထူးသဖြင့်အဆုတ်ယောဂါမဖြစ်နိုင်တာလို့မျိုးတချို့အကျိုးကျေးဇူးတွေကိုတကယ်ကိုလုံးဝချက်ချင်းရလာမှာပါ။နှစ်ဖက်အတွင်းအဆုတ်ရဲ့လုပ်ငန်းဆောင်တာတွေပုံမှန်ပြန်ဖြစ်လာမှာပါ
။ဒါအပြင်ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပဲဆေးလိပ်တောက်သူနှုန်းကတကမ္ဘာလုံးမှာသက်ကြီး2000မှာ28ရာခိုင်နှုန်းရှိရာကနေ2016ခုနှစ်မှာ20ရာခိုင်နှုန်းကိုကျဆင်းသွားပေမဲ့ကမ္ဘာလူရေတိုးနှုန်းကြောင့်တကမ္ဘာလုံးဆေးလိပ်တောက်သူရေအတွက်ကတန်ပေါင်း1100မှာတသမတ်တည်းဆက်ရှိနေတယ်လို့ဆိုပါတယ်။ဒီ WHO အဖွဲ့ကြီးမှာဒေါက်တာပရာဆတ်နဲ့ဌာနတစ်ခုထဲလုံနေတဲ့နှီးပညာဆိုင်ရာရှိဒေါက်တာကတ်စတန်ရှော့ကလည်းဆင်းရဲတဲ့နိုင်ငံတွေနဲ့ဆက်လိုက်ရင်ချမ်းသာတဲ့နိုင်ငံတွေမှာဆေးလိပ်တောက်နှုန်းတဟုန်တိုးကျဆင်းသွားတယ်လို့ဆိုပါတယ
် Some low in middle income countries even have
တချို့ဝင်ငွေနည်းပါတဲ့တိုင်းပြည်တွေနဲ့ဝင်ငွေအနည်းလက်ရှိတဲ့တိုင်းပြည်တွေမှာဆေးလိပ်တောက်တဲ့သူနှုန်းကနှစ်ဆင်2000လောက်ဆေးလိပ်ကုမ္ပဏီတွေကလည်းဒီနိုင်ငံတွေကိုပဲအဓိကသွားနေကြတာပါ။ဘာကြောင့်လဲဆိုတော့ချမ်းသာတဲ့ဥရောပနဲ့မြောက်အမေရိကနိုင်ငံတွေမှာဆေးလိပ်လုပ်ငန်းကအလုံးမဖြစ်တော့တာကိုသူတို့သိထားတယ်လေ။ဒါကြောင့်သူတို့ကဝင်ငွေနည်းတဲ့တိုင်းပြည်တွေဝင်ငွေအလဲလက်ရှိတဲ့တိုင်းပြည်တွေကိုသွားပြီးအထူးသဖြင့်အမျိုးသမီးနဲ့ကလေးတွေကိုပြစ်မှတ်ထားလာတာတွေ့ရပါတယ
်ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပဲဆေးလိပ်နဲ့ဆေးရွက်ကြီးသုံးဆွဲမှုရော့ကျစေဖို့ထိရောက်ပြီးနိုင်ငံတွေမှာဈေးသက်သက်သာသာအကောင့်ထဲပေါ်နိုင်မဲ့နည်းတွေကိုအကြံပေးထားပါတယ်ဒီနည်းတွေထဲမှာဆေးလိပ်မတောက်ရနေမည်သတ်မှတ်တာဆေးလိပ်ကြော်ညာတွေနဲ့ဆေးလိပ်ကုမ္ပဏီတွေကစပွန်ဆာလုပ်တာတွေကိုတားမြစ်တာနဲ့ဆေးလိပ်နဲ့ဆေးရွက်ကြီးဆိုင်ရာပစ္စည်းတွေကိုလူငယ်တွေပါဝင်လူအများမတတ်နိုင်အောင်ဆေးလိပ်ရောင်းချမှုပေါ်အခွန်တိုးမြှင့်ကောက်ယူတာတွေပါပါတယ်ခင်ဗျာ
သ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတရရှင်များခင်ဗျာ American ပြည်တော်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ13ရက်တောက်ကြနေမနေ့ခင်းအစီအစဉ်တွေကို light to meter 32 40 48နဲ့ light lamp meter 190တို့ကနေမနေ့9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေတော့မှာတော့မြန်မာနိုင်ငံဘက်ကတင်ပို့ကုန်တွေကိုတရုတ်နိုင်ငံဘက်ကပိတ်ပင်လို့ဘယ်လိုအကျိုးသက်ရောက်မှုရှိသလဲဆိုတာ
ကြတာပေါ့ဒေါ်လာတန်900လောက်ကြတယ်တန်900လောက်ဆိုတာဒီ April ကနေအခုဒီ February လကုန်သင်္ကန်းရ480လောက်ပြုတ်ကြတယ် American Dollar တန်ပေါ့
မနာဟွန်နဲ့ကိုနိုင်ကိုအိမ်တို့တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့ကျမကြီးကဏ္ဍတွေကိုလည်းနှာစင်ကြရမှာပါအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာတော့တစ်တော့ပြုံးတိမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်ဥရုယာတိတောကုန်ပြီဆိုသလိုရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကမ္ဘာလေထုထဲမှာယုံနေသွားအောင်လုပ်နိုင်တဲ့အကောင်းဆုံးနည်းလမ်းကတော့သစ်ပင်စိုက်ဖို့ပါပဲ။တက်ဂရစ်2022ခုနှစ်မတိုင်ခင်ကျောင်းသားတွေထက်ချွတ်လှုပ်ရှားသူတွေနဲ့တာမန်ပြည်သူတွေကမ္ဘာတဝန်းသစ်ပင်တန်းတရာစိုက်ဖို့လှုပ်ဆောင်နေကြပါတယ်။ American အရှေ့ပိုင်းမှာလည်းကြောင်မီးသွေးတူဖော်ကဲလို့ပျက်စီးနေတဲ့ Appalachia တောင်တန်းတွေကသစ်ပင်တွေပြန်လည်စိုက်ပျိုးရေးနဲ့တစ်တောထင်းသိမ်းလုပ်ငန်းတွေအကြောင်းဖီဝေသတင်းတောက် Steve Paraguna ကသတင်းပေးပို့ထားပါတယ်ဒီအကြောင်းမှအီတန်စင်ကပြောပြပေးပါမယ
်မိတ်ခင်ပြောင်စု West Virginia ပြည်နယ်ကမွန်နိုငါခဲလာအမျိုးသားဥယျာဉ်အတွင်းကတစ်ပင်တွေဟာရှာရှာပပသဘာဝအတိုင်းရှိနေပါသေးတယ်လို့ American တစ်တောဌာနဇီဝဗေဒပညာရှင် Shane Jones ကပြောပါတယ
် Living in the East there's not many places that you can go and
American အရှေ့ပိုင်းမှာအပျက်စီးမဲ့သဘာဝအတိုင်းရှိတဲ့တောအုပ်ကမရှိသလောက်ပါ
ဝင်းချီကတောအုပ်တွေဆယ်စုနှစ်နဲ့ချီအခုတ်ခံရတဲ့အချိန်မှာမြေပုံထဲမှာထည့်မဆွဲမိခဲ့တဲ့ဒီချင်းရှုတောကတော့ကံကောင်းပြီးတော့သဘာဝအတိုင်းကျနေရပါဒီတောလိုအနီရောင်ချင်းရှုတောတွေကကမ္ဘာကြီးပြုနေမှုကိုဖြစ်စေတဲ့လေထဲကကာဗွန်နိုင်အောက်ဆိုက်ကိုစုပ်ယူအားကောင်းပါတယ်ဒီတွေကကာဗွန်ဓာတ်ငွေတွေကိုမြေကြီးထဲထည့်ပေးတဲ့ဒီတော့အကြောင်း Shane Jones ကအခုလိုထောက်ပြပါတယ
် See all that organic material
တွေ့လားအခုအပင်အောက်ကမြေကြီးတွေမဲနေနေတာကဒီမြေကြီးထဲမှာကာဗွန်ဓာတ်အရန်များနေလို့ပဲ
တက်ခုတ်မှုတွေနဲ့ကြောင်မီးသွေးတွင်တူးဖော်မှုတွေကြောင့် Appalachian တောင်တန်းကအနီရောင်ထင်းရှူတော့အလုံးရဲ့90ရာခိုင်နှုန်းဆုံးရှုံးရပြီးပါပြီကြောင်မီးသွေးတွေသုံးဆွဲမှုတွေကြောင့်လည်းလေထုထဲမှာကာဗွန်ဓာတ်အောက်ဆိုက်ဓာတ်ငွေပိုပိုများလာပါတယ်ကဘာကြီးပူနွေးလာတာနဲ့အမျှလေထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုဖယ်ပီးနိုင်မဲ့တောတွေပို့ပြီးတော့လိုအပ်လာပါတယ်။ထင်းရှူတောတွေအစားအပူပိုင်းဒီရီတောတွေပေါ်မှာအာရုံစိုက်မှုတွေအများဆုံးဖြစ်တဲ့အကြောင်းကင်တာကီတက္ကသိုလ်က Chris Barton ကပြောပါတယ
်။ Here in the temperate region of the world
ကမ္ဘာပိုင်းဒေသဖြစ်တဲ့ American မြို့တော် Washington DC နဲ့၄နာရီလောက်ပဲဝေးတဲ့ Appalachia တောင်တန်းဒေသမှာစိုက်မယ်ဆိုလို့ရှိရင်တစ်ပင်တန်းထောင်နဲ့ချီပြီးတော့စိုက်လို့ရပါတယ်။
ကြောင်မီးသွေးတွင်အဟောင်းတွေရှိတဲ့ Appalachian တောင်တန်းတွေပေါ်ကမြေလွတ်မြေရိုင်းတွေဧကတသိန်းလောက်ရှိပြီးတော့ Green Forest Work အဖွဲ့ကတစ်ပင်ပြန်ဆိုင်ဖို့လုပ်နေပါတယ်။ဒီနေရာမှာတစ်ပင်ဆိုင်ဖို့ဘာလို့ခက်ခဲရတယ်လဲဆိုတာကိုအဖွဲ့တည်ထောင်သူ Chris Barton ကအခုလိုပြောပြပါတယ
်။ If you went out and planted trees on these sites
ဒီနေရာမှာတစ်ပင်ဆိုင်ပေမဲ့ဘယ်လို့မှမရှင်းပါဘူး။မြေကြီးကတိတ်ပြီးတော့ကျစ်လွန်းလို့ရေမစိမ့်နိုင်ပဲဖြစ်နေပြီးအမြစ်တွေလည်းမတိုးနိုင်ပါဘူး။အဲဒါကြောင့်အောက်ဆီဂျင်လည်းပတ်ဖို့ခက်ပါတယ်။
ဒီလိုမြေမျိုးမှာတစ်တော်တတော်ဖြစ်လာအောင်လုပ်ရတာမလွယ်လှပါဘူးမြေကိုခက်နဲ့တူးဆွပြီးတော့စိုက်မှသာစိုက်သမျှအပေအမြင့်တွေတာကြောင့်ဒီလိုခက်နဲ့တူးစိုက်ဖို့အတော်ပြောယူရတယ်လို့ဘာတန်ကပြောပါတ
ယ်
လူတော်များများကနှစ်ခါပြန်မေးကြတာများပါတယ်ဒါပေမဲ့မြေကိုတူးဆွပြီးတော့စိုက်တာဟာတကယ်လုပ်တဲ့နေဆိုတာသူတို့သိလာကြပါတယ
်အခုတော့သူတို့မြေတူးပြီးတော့စိုက်ခဲ့တဲ့နေရာမှာတင့်ပင်တွေဖြစ်လာတာကိုမြင်နေကြရပါပြီကျောင်းမီးသွေးတွင်းနေတဲ့ပြည်နေတဲ့ West Virginia ပြည်နယ်မှာပျက်စီးသွားတဲ့အနီရောင်ထင်းရှူတောတွေပြန်ဆိုင်မယ်ဆိုရင် လောင်စာစီ56တန်းကထွက်တဲ့ကာဗွန်နိုက်အောက်ဆိုက်ကိုဖြည့်ဆည်းနိုင်မယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒါပေမဲ့ဒါဟာဆင်းဆင်းနဲ့နဲ့ချီပြီးကြားလာတာကြောင့်စိတ်ရှည်ဖို့လိုတယ်လို့လည်းရှိန်ဂျုံးစ်ကပြောပါတ
ယ်။
လူငယ်တဲ့ရှင်တွေကစိုက်ခဲ့တဲ့သစ်ပင်ကအခုဆိုခါလောက်ထိအခုလိုရှင်သန်လာတာမို့ကြည့်ရတာအရန်အားရပါတယ်။ဒါပေမဲ့ဆက်ပြီးတော့လှုပ်ဆောင်ရမှာအများကြီးရှိပါသေးတယ်ကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကနောက်ပိုင်းသဘာဝတရားကတစ်တော်တွေရှင်သန်အောင်သူ့ဘာသာသူလှုပ်ဆောင်နိုင်ဖို့အခုအချိန်မှာကျွန်တော်တို့အင်အားနဲ့တောပြန်ဆိုင်ဖို့အစပြိုးပေးလိုက်တာဖြစ်ပါတယ
်သဘာဝတရားရဲ့ဆောင်ရွက်မှုကနှီးတယ်ဆိုပေမဲ့လည်းတောတွေပြန်ဖြစ်ထွန်းဖို့သဘာဝတရားကကုညီလှုပ်ဆောင်ပေးနေတယ်လို့ Jones ကပြောပါတယ်ရှင
်မအီတန်စင်တင်ပြထားတာပါအခုအလှည့်ကြတာကတော့အပတ်စဉ် American EDM အသုံးအင်္ဂလိပ်စာသင်ခန်းစာပါဒေါ်လလတန်ကတင်ဆက်ပေးပါမယ
်ဒီနေ့မြန်မာတင်ပြမယ့် EDM အသုံးကတော့
Street Smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက S T R E E T Street ကလမ်း S M E RD smart ကညံကောင်းတာထက်မြက်တာဆိုတော့ Sprite ခလုံးရဲ့ဓာတ်ရိုက်ဒီဘယ်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်။တံမြန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး။ EDM ဆိုတဲ့တော့ဘိုက်ဒီဘယ်ကနေစဉ်ဘဝတစ်လျှောက်လုံးရှောက်လောင်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်။အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းနေအတွေ့အကြုံအတိအညာလေးရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီတုံးကတော့အမေရိကန်စကားပြောမှာအတုံးများတွေရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေ့ရင်လည်းရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းတုံးလို့ရပါတယ်ဒီတုံးရဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြကြရအောင်
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ha digri kaba ji ma ba rue phit pye ni de so da ko de ke be a to le na le tha tu ba. Lu rue ne le tit aw paung dat de a kin pa tu tu le phit par de lo a de be ya ba de. U ma ko naw ta khaw na sin chi cha ya aw.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူ၊လူရည်လည်းသူ၊သွားတာလာတာသူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Street smart.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလတန်ရဲ့ EDM အင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်။ခုတော့ကျမ်းမာရေးကဏ္ဍပါ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာသွေးလေးဘက်နာအပိုင်း1ကိုကိုဝင်းမင်းနဲ့ကိုဝင်းမင်းကတင်ပြထားပါတယ
်။ဟုတ်ကဲ့ရိုးကျော်စစ်ထူးကူဆရာဝန်ကြီးနဲ့ပမောခဒေါက်တာချစ်စိုးခင်ဗျာ။ကျွန်တော်တို့ဒီ rheumatoid arthritis ဆိုခေါ်တဲ့သွေးလေးဘက်နာယောဂကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
။မြန်မာနိုင်ငံမှာတော့ကဘာနေတယ်လို့ပါပဲ။လူလူသူ့စည်စနာလုပ်ကြတော့ရက်ွက်တွေမှာလိုက်ပြီးတော့ဆန်းသက်နေတာပေါ့နိ။ကဘာပေါ်မှာလည်းသူကဒုတိယမှာတရားဝင်ဖြစ်တယ်ဆိုတော့မြန်မာလည်းအဲ့လိုမျိုးဖြစ်ပါတယ်။အဲ့တော့ရိုးကျော်စစ်သမားတို့လာကြတဲ့ဇီဝနာအားလုံးထဲမှာဆိုဒီဘုံတော်တော်ရှိတယ်ပေါ့နော
်။ဟုတ်ကဲ့ဆရာ။ဘာကြောင့်မလို့ဒီသွေးလေးဘက်နာဖြစ်ရတာလဲဆရာကြီ
းဒီစားကြတာကတော့ဗီဇပါတာပေါ့လေသူဗီဇအပြင်ကိုအဝင်းကျင်နဲ့ပါတယ်ဗီဇနဲ့ပေါင်းဝင်ကျင်ပေါင်းပြီးဖြစ်တာပေါ့ဗီဇကတော့ဒီအဖြစ်ကြီးရှက်နေလေပါလာတယ်အဲ့ဒါကဒီဘက်နာဖြစ်စေခြင်းနဲ့ပြောလို့ရှိတာပေါ့အဲ့မှာပဝင်းကျင်ကသွေးလေးတောက်တယ်ဆိုနောက်ပြီးတော့မှနေပူတဲ့ဖြစ်တယ်ဆိုနောက်ပြီးတော့စားတောက်တွေထဲမှာဓာတ်ပစ္စည်းကြီးပါတယ်အဲ့ဒီနဲ့ပါတဲ့အခါမှာဗီဇပိုပြောင်းသွားပြီးတော့မှလေဗနာဖြစ်လာတာပေါ့။သူတို့ကြတော့လည်းဘယ်လိုပြောလဲဆိုတော့အော်တိုအင်မျိုးလိုပဲခါကြတော့ခုခံအားတွေဆန်ဆွဲသွားလို့ဖြစ်တယ်ပေါ့။ဒီမှာနှစ်ဆင့်ပေါ့လေခုခံအားဆန်ဆွဲသွားတာကဘယ်နည်းကဗီဇပြောင်းလို့ပေါ့။ဗီဇပြောင်းတာကဘာလို့ဖြစ်လဲဆိုတော့မျိုးရိုးနဲ့ပဲဝင်နေတဲ့ပေါ့ပေါ့
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီအန္တရာယ်ရှိတဲ့သူတွေရှိနေတယ်လား။ဥပမာမျိုးသားမျိုးသမီးတို့အသက်အရွယ်တို့ပေါ့ဆရာနော်
။ဒီကမျိုးသားနဲ့မျိုးသမီးဆိုရင်တော့မျိုးသမီးက၄စားလောက်ပို့ဖြစ်တတ်တာပေါ့နော်။နောက်အသက်အရွယ်ကြတော့လေနည်းနည်းလေးအသက်လက်ပိုင်းကမှာပေါ့နော်။ဒ
Okay,
sir. Ano yoga apa sila ada? Oh, sozo sedih ti naibu solusi. Balik ulah kenari, sahaja ulah macam.
Yoga kalau tu liban lah, sura time liban lah, apa no? Jadi, tuku saya buat zaman, tuku tu buat ibu ayah nak apa? Nara bingu tu ga yang ni yang ni. Nara yang nari kalau kenari buat ni dah lalu cari. Jadi, kalau usual tu tanah kalau
ดูแล้วสุดๆสิ่งที่คู่เทียบบูบิโดมานานเลยนานเลยมียาวเลยยาวเลยยาวนานก็เลยจะลาจูเลยสุดๆเนาะถ้าทุยบันนาพี่ผู้วิชาวุลูเนี่ยรู้อยู่แล้วเนาะโอเคใช่นอตเหรอใช่ดิเสมาลักษณะอะไรสิ่งนี้ล่ะกุยราสนาหรอดิเสมาลักษณะอะไรก็ตัวยาวเนี่ยสุดๆเนาะยาวเนี่ยลักษณะอะไรสิ่งนี้เนาะยาวเนี่ยเสมาเลยสุดๆดูดีก็นานๆเลยไม่ผิดลุ่มแต่ตายเลยลุ่มพี่จ้าอะไรก็นานๆเลยก็ สิ่งอย่างนี้ส่วนนอกตัวสิ่งการนั่นเองที่มันทำได้ส่วนนี้เลยก็เช่นกูนั่นแหละคนการที่เลี้ยงเช่นนอกตัวนั่นเองพ่อหนึ่งเลยลูกเช่นจะกลิ่นที่เลี้ยงเช่นนั่นเลยปูเช่นอ่ะปีเทียทายปูหรือปูหรือครับผมแล้วลูกเช่นเลยปูนั่นเลยแต่ที่ก็สิ่งอย่างนี้แหละนะสิ่งไหนเลยก็น่าจะรู้อยู่ในวงเวียนที่มีการมีลูกนั่นแหละรู้ใครดูใครรู้นั่นเลยจะรู้ลูกชายเลี้ยงเช่นต่างเลยที่เป็นต่างเลยการที่เลี้ยงตัวปูเช่น
ดูแบบปูเรือปูมันเองดีกว่าโอเคใช่ที่นาราก็เชียงใหม่อยากเอาไปเอาเงินมาใช้ว่ามันได้ไปมาหรือโอเคที่ว่าอย่ารู้ทุกอย่างเนี่ยก็ยังไม่ได้ไอ้ยูระไปนาราส่วนเราจีบเอาหน้าพอดีจีบเอาหน้าส่วนเราตัวมันได้อยากจะเข้าเนี่ยแต่ชาวเรือมาปูนาเลยลีบหน้าจะเราตัวมันได้อยากจะเอาปูนาเลยคือเสียงดูตัวเสียงด้วยก็มาเราโมนิ่ง stiffness
ในตรงนี้เนี่ยการละก็ในวัชพืชปูเราจะหายหมดนั่นคือเช่นเราลีบหน้าปูเรามาสิกูว่าแล้วเนาะ
โอเคใช่แล้วกูรู้ลักษณะที่พี่อาลาวิสโลเชนดอที่โยกะส่งเพื่อนในบูด้วยเสียวเนี่ยพี่อาวุลูดาวเสียเนาะโอ้ไม่ใช่ที่ว่าโยกะลักษณะพี่อาวิสโลเนาะปูที่ยาวสุดเนาะที่สิจิอะไรบ้างเนาะแล้วทุกวันโยกะขนาดเนี่ยยาวสุดเนาะตัวเอวิสปีอะไรบ้างเนาะที่การบริการลีบูยาวไหน เราจะอะไรก็จะลาจูจะอะไรกันเนี่ยตัวเราปีจานี่ไม่พอแล้วตัวการเราซื้อเงินยูเวนต์จีบอะไรตัวทุกปีเราคนเลยอีเยสามอ่ะแล้วลิสต์เลยลูกเชนคนไหนเลือกเป็นพี่ยาเลยไอเยสอะไรก็เสียจนนี่ละคนถ้าตัวเราคนนั้นเป็นคู่กันดีสั่งเลยนี่เดี๋ยวจะเอาที่จีบอ่ะแล้วที่จีบอะไรก็เดี๋ยวตัวลิบันนั่นจะลูกเราทุกคนจะเสียจ้าตัวลิบันนั่นจะก็นั่นยูเวนต์เลยยาเลยยูเวนต์จะเราดูไม่ต้องเสียจ้าตัวชีวิตสั่งลิสต์ยาบอ บูธีว่าไงนี่ที่มาจากเราเนาะที่มีผู้ป่วยนะแล้วก็เราเอ็นดีซีซีปีเอ็กซ์มาดูแลคนเลยวะเนาะซีซีปีบอกดูก่อนแล้วก็เราปูเรื่องมันนะบอกแต่ดูที่จริงแล้วดูเรื่องเสียโยเต้นนี่เด็กสุดเชียงเนาะช่วยรีบหนาที่จะตัวนะบอกเนาะ
โอเคใช่ดิโยกะส่งเจ้ามาอยู่ในนี้ทารีอ๋อทรีบีโฮชิลาเสีย
โยกะคุณก็จะมาแล้วก็รอว่าตรงนั้นเราคนก็จะเรียนทารีเนี่ยยังเก่ามากกว่าจ้าบอกเนาะแต่ดูดีกันเนี่ยประมาณดูนาเรื่องนาเรื่องใกล้
တကယ်တမ်းကတော့နိုင်ုံနဲ့မရဘူးကြောင်းသွားမှာပေါ့နော်အဲဒါလို့မှားမှားပြီးတော့ဆပြီးတော့ကုကြတာပေါ့လေနောက်တစ်ခုကကျတော့သူဖြစ်တဲ့နေရာမှာလည်းမှားတယ်သူဖြစ်တဲ့နေရာမှာခုကတည်းကလွယ်တဲ့ဟာတွေကဒီမက်ထရိုက်ဖက်တာဆိုတာတကူနောက် CCB ဆိုတာတကူကတော့တူလီဘနာနဲ့ဆိုင်တာပေါ့နောက်တူထဲမှာဆင်နာဆိုရောစစ်တက်ကြတာ ES လို့ခေါ်တယ်တူလီဘနာတက်တယ်သူရှိတယ်အဲ့ဒါက ENF ဆိုပြီးတော့ရေပြားလိပနာအတွဲကျော်ပါတယ်လို့ရှိတယ်အဲ့လိုဖြစ်နေရှိတယ်အဲ့တော့လူကြီးကတော့ဘာတွေ့တွေ့သူကသူထဲမှာတကူကူ abnormal တွေ့ရပေါ့လေအဲ့ရေဆိုတက်လဲသူကလိပနာပဲမကွဲပြားဘူး ENF ဆိုတဲ့ရေပြားလိပနာတက်လဲလိပနာပဲမကွဲပြားဘူးအဲ့တော့ပူတောက်မှုတွေရှုပ်ထွေးသွားတာလည်းရှိတယ်အဲ့တော့ရေဆိုများတယ်ဆိုရင်ဖိနက်စလင်တွေ့ရတာသူက ENF ဆင်းရတာကျတော့လေသူကရေပြားလိပနာအခုတော့မှတက်ရှိတယ်အဲ့ဒီအကုန်လုံးရောပြီးတော့တွေ့လိပနာအနေနဲ့ကိုရရတယ်လေမှားနေတာတွေ့ရတယ်။နောက်တတိယတစ်ပိုင်းကကျတော့လိပနာရဲ့တဘောကဒီပြားလိပနာပဲဖြစ်ဖြစ်ဒူလိပနာပဲဖြစ်ဖြစ်ကိုလိပနာပဲဖြစ်ဖြစ်ဘယ်နှစ်ပိုင်းတွေ့ကြည့်ရတယ်။ယောဂလက္ခဏာနဲ့ကြဆိုရင်ကတစ်ပိုင်းအခွဲကမ်းပြရတစ်ပိုင်းပေါ့နော်။အဲတချို့လူတွေကကျတော့ဘာမှလက္ခဏာမရှိဘဲနဲ့အခွဲကမ်းမှသွားပြီးဖြစ်ကြတယ်။ဟိုတနေ့တခါတွေ့ဖြစ်တယ်ဆိုပြီးဖြစ်တော့ကိုလိပနာဖြစ်သားလာတော့အဲရူမက်တွိုက်ဖြစ်ကြလို့စီစီပြီးလို့ထည့်ဖြစ်တော့ရှိတယ်ဆိုပြီးအပြေထွက်လာတာပေါ့။ဒါပေမဲ့ဒီမှာဖြစ်ကြည့်လို့ဒီတက်တွေများနေတိုင်းလဲ
ကိုယ်မှာယောဂလက္ခဏာမရှိရင်ဒီလိုပဲနာလို့မခေါ်နိုင်ဘူးဥစ္စာမလို့ပေါ့နော်အဲ့ဒါကိုမှားပြီးတော့မှဒီလိုပဲနာရှိပြီဆိုရင်ဆက်ပြီးစစ်စစ်ဆက်တော့လိုက်ဆိုရင်လဲပြီးတော့ဥစ္စာတွေတွေ့ရတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝိမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ကူတော့အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြပါ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝမြို့နယ်အတွင်းမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကို AA ဘက်ကပြစ်ခတ်တိုက်ခိုက်ခဲ့ပြီးထိခိုက်ကြဆုံးမှုများပြားတယ်လို့ AA ပြန်ကြားရေးတာဝန်ခံကပြောပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေဟာမိုးရသည့်အတွင်းစားဝတ်နေရေးနဲ့ကလေးတွေပညာသင်ကြားရေးပါအခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။တရုတ်မြန်မာနယ်စပ်ဘူးဆက်ကုံသွေးရေးဆောင်မှာတရုတ်နိုင်ငံဘက်ကပိတ်ဆို့မှုတွေရှိနေတာကြောင့်မြန်မာကုံသွေးရေးထိခိုက်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ပလဝမြို့နယ်အတွင်းမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကိုကလတန်မြစ်ကမ်းမှာအေအေဖက်ကပြစ်ခတ်တိုက်ခိုက်ခဲ့လို့တပ်မတော်ဖက်ကထိခိုက်ကြဆုံးမှုများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါရယ်မေလ26ရက်နေ့ကပလဝမြို့နယ်မောင်နှမရွာနယ်ငဒက်ရွာအကြားမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီတိုက်ပွဲမှာတပ်မတော်စီးလာတဲ့ဆက်လီနစီနှိမ့်မြုပ်ခဲ့လို့အရာရှိအပါဝင်3ဦးကြဆုံးခဲ့တယ်လို့အေအေဖက်ကလည်းထိခိုက်ကြဆုံးမှုရှိခဲ့တယ်လို့အေအေဖက်ကပြောပါရယ်ပလဝမြို့နယ်တိုက်ပွဲအတွင်းတပ်မတော်ဖက်ကထိခိုက်မှုတွေရှိခဲ့ပြီးတိုက်ပွဲဖြစ်ပွားရာဒေသတွေမှာနှံမြေရှင်းလင်းနေဆဲဖြစ်တယ်လို့တပ်မတော်တည်မှန်ပြန်ကြားရေးအတွင်းရေးမှူးဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါရယ်ချင်းပြည်နယ်ပလဝမြို့နယ်ဖက်မှာမြန်မာစစ်တပ်နဲ့အေအေအဖွဲ့တို့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်အတွင်းမိစာစင်ပေါင်းပြင်ရှင်မတိန်ကြီးရွာအုပ်စုတွေမှာစစ်ရှောင်ဥယျာဉ်1600ကျော်ရှိနေတယ်လို့စစ်ရှောင်အကူအညီပေးတာဝန်ခံကပြောပါရယ
်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဖေးရှောင်ဒုက္ခတဲ့တထောင်ခွဲခန့်ဟာမိုးရွာတွေတွင်စားဝတ်နေရေးပါဝင်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးပါအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လက်တလောချီနေမှာ ICRC နဲ့တခြားနိုင်ငံတကာဖွဲ့စည်းတချို့ကလာရောက်ကူညီနေပြီးအစိုးရဘက်ကတရ300ကျပ်နှုန်းနဲ့ထောက်ပံ့မှုတွေရှိနေပေမဲ့ဒုက္ခသည်တွေအတွက်နေထိုင်စရာနဲ့ကျန်းမာရေးပါဝင်ကလေးတွေပညာရေးအတွက်အရေးကြီးလိုအပ်နေတယ်လို့မြတ်ဦးမြို့မြတ်ရဆောင်ကျောင်းဆရာတော်ဥနန္ဒတာရကမိန့်ပါတယ်။ဒီနယ်ဆိုရဘက်ကကလေးတွေပညာရေးအတွက်ကူညီပေးမယ်လို့ပြောထားပေမဲ့လည်းစခန်းနဲ့နှိစရာကျောင်းတွေမှာကျောင်းသားဖို့အတွက်ကလည်းအရင်ကတည်းကကျောင်းဆောင်နဲ့ဆရာဆရာမလုံလောက်မှုမရှိတဲ့အတွက်အခက်အခဲရှိနေတယ်လို့တိန်ညူကျေးရွာအုပ်ချုပ်ရေးမှူးဥဝေလအောင်ကပြောပါတယ်။မြတ်ဦးမြို့နယ်တွင်းမှာစစ်ဘေးရှောင်စခန်း32ခုရှိပြီးတော့ဒုက္ခတဲ့တထောင်ခွဲခန့်ခိုလုံနေကြရပါတယ်။
ကရင်ပြည်နယ်ကလောင်ကစားဝိုင်းကျင်းပရာနေရာတချို့မှာဗာဒာရေးကောင်းဆောင်တဲ့လက်နက်ကင်အဖွဲ့အချို့အမြင်ခံပြီးကျင်းပနေတာကြောင့်ဖမ်းဆီးအရေးယူဖို့အခက်အခဲရှိနေတယ်လို့ကရင်ပြည်နယ်ရဲမှူးကြီးကပြောပါရယ်အခုလ23ရက်နေ့မှာကျင်းပတဲ့ကရင်ပြည်နယ်အစိုးရတတိယတနစ်တာလှုပ်ဆောင်ချက်နဲ့ပတ်သက်ပြီးပြုတ်လုတဲ့တရင်စာရှင်းလင်းပွဲမှာကရင်ပြည်နယ်ရဲမှူးကြီးကပြောပါရယ်အဆိုပါလောင်ကစားဝိုင်းတွင်မှာမတိနာမလဲတဲ့ကျေးလက်ဒေသခံများပါဝင်နေတာကြောင့်အခြေအနေကြည့်ပြီးအရေးယူဆောင်ရွက်ရတဲ့အနေအထားရှိနေကြောင်းလဲကရင်ပြည်နယ်ရဲမှူးကြီးကဆိုပါရယ်ကရင်ပြည်နယ်မှာလောင်ကစားနဲ့ပတ်သက်ပြီးပြည်နယ်အစိုးရဘက်ကတစုံတစ်ခုမှခွင့်ပြုထားတာမရှိပေမဲ့လဲကျေးလက်ဒေသတွေမှာလောင်ကစားဝိုင်းများနေရာအမြောက်အများရှိနေသလိုမြဝတီနယ်စပ်မှာလဲအကြီးစားလောင်ကစားဖြစ်တဲ့ကာစီနိုယုံများလဲတိတာစွာဖွဲ့လက်ထားပါတယ်
။မွန်ပြည်နယ်တံပြူစရမြို့နယ်ဝဲရုံချောင်းကျေးရွာမှာဗိမ့်ဆိုင်ရွက်ဖမ်းဆီးရမိခဲ့တဲ့အတွက်အမှုရင်ဆိုင်နေရသူတို့ရဲ့မိသားစုစီမှာရဲသားချက်သူကငွေကြေး6သိန်းလက်ခံတောင်းယူခဲ့လို့အကတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ခွဲယုံနဲ့နိုင်ငံတော်အကြီးအကဲတွေစီကိုစိုင်းကြားစာပေးပို့ထားပါတယ်။တံပြူစရမြို့မှာရဲစခန်းမှာဗိမ့်ဆိုင်ရွက်မှုနဲ့ပတ်သက်ပြီးတော့ပုံမှန်16ကငယ်20ကကြီးသူနဲ့အမှုဘွဲ့အရေးယူတာကိုခံထားရတဲ့မောင်ဟေးမင်းလာရမိခင်ဖြစ်သူဒေါညွကြီးကနေရဲတပ်ချက်သူနဲ့ဝဲတွန်ချောင်းကြေးရွာရမိရဖဖို့ဝေနှူးတို့စီကို အတိတ်တည်းရှိမှောက်မှာငွေကြေး6သိန်းတိတိကိုမေလ20ရက်နေ့ကပေးအပ်ခဲ့ရတယ်လို့၎င်းတို့တန်ကြားထားတဲ့မိတ္တုစာမှာဖော်ပြထားပါတယ်။တန်ဖြူဆရာမြို့မှရဲစခန်းမူသူရဲမူစုံမင်းဦးကတော့တန်ကြားထားတဲ့ကိစ္စကိုတော့သတင်းတွေမှာကြားနေရကြောင်းသက်ဆိုင်ရာကနေတရားဝင်စာတွေရောက်လာတာမရှိသေးဘူးလို့ပြောပါတယ
်။အသက်86နှစ်အရွယ်မှာကွယ်လွန်အနိမ့်ဆရောက်သွားတဲ့မိခင်အသက်ရည်စူပီရှမ်းပြည်တပ်မတော် RCSS SSA ဥက္ကဋ္ဌဘိုလ်ချုပ်ကြီးရစကရှမ်းထိုင်းနယ်စပ်မှာရှိတဲ့ဘုံကြီးကျောင်းတစ်ခုမှာဒုံလဖတ်ရဟန်းခံယူခဲ့ပါတယ်။မေလ24ရက်နေ့ကစပြီးမေလကုန်လောက်အထိရတ္တတပခန့်ရဟန်းဝတ်ပြီးကောင်းမှုကုသိုလ်ပြုနေတယ်လို့ RCSS ရဲ့အတွင်းရေးမှူးနှင့်လည်းဖြစ်တဲ့ပြောရေးဆိုခွင့်ရှိသူဘုံမကြီးဆိုင်ငင်းကပြောပါတယ်။မိခင်ဖြစ်သူမဲချန်းခမ်ကတော့မေလ18ရက်နေ့မှာတက်ကြီးယောဂာနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကွယ်လွန်သွားပြီးမေလ23ရက်နေ့ကမဲတန်မြို့နယ်တုတ်တမ်းမှာမိတကြိုခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တရုတ်မြန်မာနယ်စပ်မူဆယ်ကုန်သွယ်ရေးဆောင်မှာမြန်မာကုန်စီတွေကိုတရုတ်နိုင်ငံဘက်ကပိတ်ဆို့မှုတွေရှိနေတာကြောင့်မြန်မာကုန်သွယ်ရေးထိခိုက်နေတယ်လို့ကုန်သွယ်ရေးဆောင်တာဝန်ရှိသူတွေကပြောပါတယ်။မြန်မာသွင်းကုန်တွေကိုအဖမ်းဆီးများနေတဲ့အတွက်ကုန်သွယ်မှုတုံ့ဆိုင်နေတယ်လို့လည်းကုန်သည်တွေကဆိုပါတယ်။ဒီအခြေအနေကိုအမေရိကန်နေစူးစီးထားပြီးနိုင်ငံအင်ကတင်ဆက်ထားပါတယ်။
မြန်မာနိုင်ငံကတင်ပို့တဲ့ကုန်ပစ္စည်းတွေကိုတရုတ်ဘက်ကဖမ်းဆီးမှုတွေတင်ကြပိတ်ဆို့မှုတွေလှုပ်ဆောင်နေတဲ့အတွက်အခုနှစ်တွင်အမေရိကန်ဒေါ်လာ3900နီးပါးခန့်ကျဆင်းသွားတယ်လို့မူဆယ်တရ9မိုင်ကုန်သူရေးဆောင်တာဝန်ခံညွန်ကြားရေးမှူးချုပ်ဦးတင်ရဲဝင်းကပြောပါတယ
်ကျတာပေါ့ဒေါ်လာ3900လောက်ကျတယ်3900လောက်ဆိုတာဒီဧပြီကနေအခုဒီဖေဖော်ဝါရီလကုန်ကင်ကနန်းရ480လောက်ပြုတ်ကျတယ်အမေရိကန်ဒေါ်လာတန်ပေါ့သူရဲ့နေဆက်နေနမိတလျှောက်မှာ100လောက်ကစပြီးတော့ဒီ CYA ပိတ်ဆို့မှုကိုတင်းတင်းကြပ်ကြပ်ဆက်လုပ်လာဆမရရတရုတ်အမျိုးသားနေပေါ့100လောက် 2018 ကစပြီးတော့နေနမိတလျှောက်လုံးမှာရှိတဲ့တရားမဝင်ကုန်ပစ္စည်းဝင်ရောက်မှုကိုတင်းကြပ်စွာသူတို့ပိတ်ဆို့လိုက်ပို့လို့မရဘူးဝင်လို့မရဘူးကြောင်းအကြတယ
်မြန်မာနိုင်ငံအနေနဲ့တရုတ်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတရားဝင်သတ်မှတ်ပြီးတင်သွင်းနေပေမဲ့တရုတ်နိုင်ငံဘက်ကလည်းတရားဝင်ကုန်ပစ္စည်းတင်သွင်းမှုအနေနဲ့သာမန်သားချင်းမရှိဘူးလို့မူဆယ်နန့်ခန့်နယ်စပ်ကုန်တွေကြီးကုန်တွေကြီးများရဲ့တင်ဗိုလ်လုံးမှုဆောင်ဆက်ဆံမင်းကဆိုပါတယ
်တင်သွင်းတဲ့အပိုင်းကတပတ်နိုင်ငံရဲ့ဥပဒေနဲ့ဆိုင်သွားတယ်လို့ဒီတင်ပို့တဲ့ကျွန်တော်တို့ကလည်းကျွန်တော်ဥပဒေနဲ့ကျွန်တော်ပို့နေကြတာပေါ့တင်ချတာကျွန်တော်ဘက်ကတရားဝင်ဒုဘက်ကတရားမဝင်ဆိုတော့ကဂျားထန်းနေလိုက်ပြီးပြောရမှာနည်းနည်းခက်တယ
်မူဇယ်နတ်ခန့်ကုံလူရေးတင်ကတွဲဖက်တွင်းမှုလေးစိုင်းထုံးကူကူကတော့တရားဝင်ကုံလူခွင့်ရအောင်ညှိနှိုင်းနေစေလို့ဆိုပါတယ
်လောလောဆယ်တော့စံပြောင်းတကြားတရုတ်ဘက်ကနည်းနည်းဖန်းစီများရဲ့အတွက်တော့ဒီမှာနှစ်ပုံနေရတော့ရှိတာပေါ့လေနောက်ကျွန်တော်တို့ဆီကပို့တဲ့ Facebook ပို့နေတဲ့နွားပေါ့နွားလည်းတရုတ်ဘက်မှာတရားဝင်ရောင်းဝယ်လို့ရအောင်ကျွန်တော်တို့ခုညှိနှိုင်းဆောင်ရွက်နေစေဖြစ်ပါတယ်ခင်ဗျာ။တွင်းကုန်နဲ့ပတ်သက်တဲ့ဆိုရင်တော့တွင်းကုန်ကတော့ပုံမှန်တိုင်းတော့သွားလာနေပါတယ်
။မြန်မာနိုင်ငံကလည်းတရုတ်နိုင်ငံကိုတင်ပို့တဲ့အထူးကပစ္စည်းတွေကတော့လေယာထွက်ကုန်၊တစ်တောထွက်ကုန်တွေနဲ့ရေထွက်ပစ္စည်းတွေဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကလည်းစားတောက်ကုန်၊လူသုံးကုန်အထည်လိုက်တွေ၊ခဲစိတ်ပစ္စည်း၊စောက်လုပ်ရေးပစ္စည်းနဲ့ဆက်ရန်နေရာတွေကိုမြန်မာနိုင်ငံဘက်ခြမ်းကိုတင်သွင်းနေတာဖြစ်ပြီးတရုတ်သွင်းကုန်တွေကတော့ပုံမှန်နေထားတိုင်းသွားနေတယ်လို့နယ်စပ်ကုန်လို့ရေးတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ကုတန်းရောင်းဝယ်ရေးအတွက်နယ်စပ်ဂိတ်စခန်း15ခုဆက်ဖွင့်လစ်ထားပြီးမူဆယ်မြို့မှာရှိတဲ့နယ်စပ်ဂိတ်တွေကနေ65ရာခိုင်နှုန်းကျော်တင်ပို့နေပြီးအကြီးဆုံးနယ်စပ်ကုန်တွေရေးနေရလဲဖြစ်ပါတယ
်။ဆက်ပြီးတော့ရှမ်းလူငယ်အချင်းချင်းကြားမှာပုံမှန်ကောင်းမွန်လာတဲ့ကွန်ရက်တွေချိတ်ဆက်နိုင်စေဖို့ရည်ရွယ်ပြီးတတိယအကြိမ်မြောက်ရှမ်းလူငယ်တွဲဆုံနီနိုဖလယ်ပွဲကိုကချင်ပြည်နယ်မြစ်ကြီးနားမြို့မှာမေလ23ရက်နေ့ကနေ25ရက်နေ့အထိကျင်းပခဲ့ပါတယ်။အဲ့ဒီတွဲဆုံပွဲကနေရှမ်းလူငယ်တွေကြားဘာတွေကိုအထူးဆွေးနွေးခဲ့ကြပြီးတော့ဘလို့ဆုံးဖြတ်ချက်တွေရလိုက်ပါသလဲ။ဘလို့ထူးခြားချက်တွေရှိနေသလဲဆိုတာကိုနမ်ဟောမ်ကနေတင်ဆက်ပေးမှာဖြစ်ပါတယ်။
ရှမ်းလူငယ်နီနောတွေ့ဆုံပွဲကိုမြစ်ချင်းနှမ်းမြို့နယ်ရှမ်းမြို့နယ်စုများဓမ္မယုံမှကျင်းပရမှာရှမ်းပြည်နယ်ကချင်ပြည်နယ်ထဲက17မြို့နယ်ကလူငယ်အင်အား230ကျော်တက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီ3ချိန်မြောက်ရှမ်းလူငယ်တွေ့ဆုံနီနောဖလှယ်ပွဲရဲ့ထူးခြားချက်အနေနဲ့ကတော့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်နဲ့ပူးတွဲဆောင်ရွက်ခြင်းဖြစ်တယ်လို့တွေ့ဆုံပွဲဖြစ်မြောက်ရေးကော်မတီဝင်စိုက်စုကအခုလိုပြောပါတယ်
။မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ရဲ့ဗဟိုလုံမှုဆောင်ကော်မတီရဲ့ဒီကချင်ဒေတာမှာရှိတဲ့ကျွန်တော်တို့လူငယ်ကောင်းဆောင်နဲ့ပူပေါင်းပြီးတော့ကျင်းပတာတခုကလည်းဒီတစ်ခေါက်မှာထူးခြားချက်အနေနဲ့ပါတယ်ဒီလိုမျိုးကျွန်တော်တို့ရှမ်းအတိုင်းဝိုင်းထဲကနိုင်ငံရေးဖက်မှာအဓိကလှုပ်ရှားနေတဲ့ လူငယ်ကဏ္ဍတွေမှာတက်တက်ကြွလုပ်ခဲ့ဖူးတဲ့ရှမ်းပြည်နယ်ဘက်ကရောလူငယ်ရောလာရောက်ပူးပေါင်းပြီးတော့အမြင့်ချင်းဖလှယ်ကြတယ်ဆွေးနွေးကြတယ်ဆိုတော့ကဏ္ဍတစ်ခုကတော့ဒါဒီတစ်နှစ်ကတော့ထူးခြားချက်ပေါ့နော
်ပထမကြိမ်နဲ့ဒုတိယကြိမ်တွေ့ဆုံပွဲကိုတော့2014နဲ့2015ခုနှစ်တုန်းကမြစ်ကြီးနားမှာပဲပြုလုပ်ကျင်းပခဲ့ကြပြီးအဲ့ဒီအချိန်တုန်းကတော့ TYN အနေနဲ့ပါဝင်စီစဉ်ပေးခြင်းမရှိသေးပါဘူးတွေ့ဆုံနီးနောဖလှယ်ပွဲတက်ရောက်ခဲ့တဲ့ရှမ်းလူငယ်လွယ်ကမ်းပါကအခုလိုပြောပါတယ်
data dg ကလူငယ်တွေအစုံအလင်တက်ရောက်တယ်စိတ်ပါဝင်စားစွာနဲ့ဆွေးနွေးတယ်တက်တက်ကြွကြွနဲ့ပြီးတော့ဆွေးနွေးတယ်ဒီနောက်လာမဲ့အနာဂတ်မျိုးဆက်တစ်ကောင်းဆောင်တွေအတွက်သူတို့ဟာ AI တရက်ဖြစ်မယ်လို့လည်းယုံကြည်တယ
်ရှမ်းလူငယ်တွေ့ဆုံပွဲ3ရက်တာကာလမှာရှမ်းနိုင်ငံရေးထဲမှာလှုပ်ရှားနေတဲ့ပုဂ္ဂိုလ်တွေလွတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်စိုင်ဝမ်လျန်ခမ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နန်ခမ်အေးတို့အပြင် SNLD တွဲဖက်အတွင်းရေးမှူးတစ်ဆိုင်လိတ် UPDJC အတွင်းရေးမှူးအဖွဲ့ဝင်စိုက်ကျော်ညွန့်စန်ပိုင်ရှမ်းသတင်းချန်နယ်အက်ဒီတာစိုက်စင်ဒီဒီစုံတို့ကလည်းနိုင်ငံရေးငြိမ်းချမ်းရေးသမိုင်းကြောင်းဆိုင်ရာလူငယ်များဖွံ့ဖြိုးရေးမွေးရစေဝါဆိုင်ရာစတဲ့ကောင်းစဉ်တွေကိုဟောပြောခဲ့ကြပါတယ်တွေ့ဆုံပွဲအပြီးမှာတော့နိုင်ငံတော်စီမံကိန်းများဆောင်ရွက်ရမှာအစိုးရအနေနဲ့တက်ဆိုင်ရာတိုင်းရင်းသားများရဲ့ဆန္ဒသဘောထားကိုအလေးနက်ထားထည့်သွင်းပေးဖို့ငြိမ်းချမ်းရေးလုပ်ငန်းစဉ်များအဆင်ပြေချောမွေ့စေရေးအတွက်စီရေးပฏิပက္ခတွေလျှော့ချပြီးနိုင်ငံရေးတွေ့ဆုံဆွေးနွေးမှုကတစ်ဆင့်အပြေရှားဖို့မွေးရစေဝါကကွယ်တားဆီးနေနေရေးအတွက်အဖွဲ့အစည်းတွေနဲ့ရှမ်းလူငယ်အဖွဲ့လက်တွဲဆောင်ရွက်သွားကြမှာဖြစ်ကြောင်းအစရှိတဲ့အချက်တွေပါတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ချင်းပြည်နယ်ပလဲဝမြို့နယ်အတွင်းမြန်မာစစ်ရဲတပ်မတော်ကိုတင်ဆောင်လာတဲ့ဆက်လီကို AA ဖက်ကပြစ်ခတ်တိုက်ခိုက်ခဲ့ပြီးတိုက်ခိုက်ကြဆုံးမှုများပြားတယ်လို့ AA ပြန်ကြားရေးတာဝန်ခံကပြောပါရယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခရယ်တွေဟာမိုးရာတီအတွင်းစားဝတ်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးအတွက်ပါအခက်အခဲနဲ့ရင်ဆိုင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ။
တရင်သတင်းတော့တွေစူးစီးတင်ဆက်ပေးတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com email လေးစာကိုစာရေးသားနိုင်ကြပါတယ်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိ line to meter 16 19 41တို့ကနေပြန်လည်နားဆင်နိုင်ပါတယ်ဒီနေ့မနေ့ဖက်အစီအစဉ်အဆုံးသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါ်ခင်မျိုးသက်ကကြီးညာပေးပါမယ
် American သမ္မတ Donald Trump ကအထူးစုံစမ်းစစ်ဆေးမှု Robert Mueller အစီရင်ခံစာအရသူဟာအပြစ်ကင်းစင်သူတဲ့အဖြစ်ကြောင့်ထပ်တလဲလဲပြောဆိုရင်စုံစမ်းမှုကိုဥဆောင်တဲ့ FBI ထောက်လိုင်းအကြီးအကဲဟောင်း Robert Mueller ဟာပြဿနာရှာသူတဲ့အဖြစ်နဲ့တိုက်ခိုက်ပြောဆိုလိုက်ပါတယ်2016 American ရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုရှိမရှိနဲ့တရားရင်မှာသမ္မတရဲ့ဂျန်ဝင်နှောက်ယှက်မှုရှိမရှိသူ့ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီး Mueller ကချပြခဲ့ပြီးတဲ့နောက်တနေ့မှာပဲသမ္မတကမော်လကိုအထူးစုံစမ်းမှုအဖြစ်နဲ့မရွေးချယ်ခဲ့တဲ့မူလို့ပြောကြားခဲ့ပါတယ်။ Israel မှာလွှတ်တော်ကိုဖျက်သိမ်းရပြီးမကြုံစဘူးဒုတိယအကြိမ်ရွေးကောက်ပွဲတွေဆော့ပြီးကျင်းပဖို့အတွက်လွှတ်တော်ရဲ့မဲခွဲဆုံးဖြတ်ခဲ့ရတဲ့ပုံမှာစိတ်မကောင်းဖြစ်ကြောင်း American သမ္မတကပြောကြားလိုက်ပါတယ်။ Israel ဝန်ကြီးချုပ်နန်ဒယန်ဟူညင်အနေနဲ့ညွန်ပေါင်းအစိုးရဖွဲ့ရေးညှိနှိုင်းမှုမအောင်မြင်ခဲ့တဲ့နောက်မှာ Israel လွှတ်တော်အမတ်တွေကအခုလိုလွှတ်တော်ကိုဖျက်သိမ်းဖို့နဲ့ရွေးကောက်ပွဲအတွက်ကိုစက်တင်ဘာ18ရက်မှာကျင်းပဖို့အတွက်ဆုံးဖြတ်မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။မြန်မာသမ္မတဥက္ကမြင့်ဟာ New Delhi မြို့အိန္ဒိယသမ္မတအီလွန်မှာချက်တပရင်းတွေကကျင်းပတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဒုတိယသက်တမ်းဝန်ကြီးချုပ်ဖြစ်တဲ့ကျန်းသက်စာကျင်းဆိုပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အိန္ဒိယမှာစီးပွားရေးတိုးတက်လာတဲ့ချိန်မှာဝန်ကြီးချုပ်မိုဒီအနေနဲ့ရွေးကောက်ပွဲမဲအပြတ်တက်တဲ့အနိုင်ရပြီးဆယ်စုနှစ်တည်းအတွင်းနိုင်ငံရဲ့အာဏာရှိဆုံးခေါင်းဆောင်တစ်ယောက်အနေနဲ့အခုလိုကျန်းသက်စာကျင်းဆိုခဲ့တာပါ။ဒီကျန်းသက်စာကျင်းဆိုပွဲကိုနိုင်ငံပေါင်း၈နိုင်ငံကခေါင်းဆောင်တွေနဲ့ပရိသတ်စုစုပေါင်း၈,၀၀၀လောက်တက်ရောက်ခဲ့ပါတယ်။
တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကသတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ Yemin Thoma ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 16 နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA နားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.